to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်ရစီများရှင်လန်းချမ်းမြေကြပါစေလို့အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေနှုတ်ခွန်းဆက်သလိုက်ပါတယ် VOA အမေရိကန်တန်မြန်မာဘက်က2018ခုနှစ်ဧပြီလ26ရက်ကြာသပတေးနေ့နံနက်ခင်းအစီအစဉ်တွေကိုထိုင်းလို့မီတာ24.50 MHz အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ခင်ဗျာကျွန်တော်ဆက်မှုပြပါခင်ဗျာအခုနံနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာပါရှင်ကျမကခင်ဗျတက်ပါဒီမနက်ခင်းသတင်းတွေကိုဥကြော်ဆောင်တာနဲ့အတူကြီးညာပေးမှာပါအီရန်နျူကလ িয়ার လက်နက်မထုတ်နိုင်အောင်တားထားတဲ့နိုင်ငံတကာသဘောတူစာချုပ်ကနေအမေရိကန်မထွက်သွားဖို့ပြင်သစ်သမ္မတကတိုက်တွန်းပါတယ်ရ ेंजर ရီပေါ်မှာလူ့ခွင့်ချုပ်ဖောက်မှုရှိရဲဆိုတဲ့သတင်းတွေအတွက်အမေရိကန်အစိုးရစုံစမ်းနေပါပြီကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်အထူးကိုယ်စားလှယ်ကိုမကြာခင်မှာပဲသိရတော့မှာပါဒီလိုထူးခြားတဲ့သတင်းလေးကိုကြားမှာပါကိုဆမ်မဝင
်ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာဆိုရင်တော့
I know that the United States is looking at individual responsibility, so they're looking for the names.
ဒီခိုင်ပြည်နယ်မှာစစ်တပ်ရဲ့လူခွင့်ချိုးဖောက်မှုတွေကိုအမေရိကန်အစိုးရကစုံစမ်းစစ်ဆေးနေတဲ့အပေါ်သဘောထားကို HRW အဖွဲ့က Mr. Brett Adam ပြောဆိုသွားတာပါ။နောက်ပိုင်းမှာအပြည့်စုံကိုနားဆင်ကြရပါမယ်။အဲ့ဒါပြင်မြန်မာနိုင်ငံသတင်းလွတ်လပ်ခွင့်ကြာစင်းနေတဲ့အပေါ် RSF ရဲ့ပန်ကြားချက်ပြီးတော့ပြန်လည်ခေါင်းထောင်နေလာနေတဲ့ဟဲ့ဖျားယောဂနှင်းနီး WHO ကနှိုးဆော်လိုက်တဲ့အပြင်ကွယ်လွန်သူရှေ့နေကြီးဦးကြည်ဝင်းနဲ့ပတ်သက်တဲ့အမှတ်တရဖြစ်စရာတချို့ကိုလည်းနားဆင်ရပါမှာအပတ်စဉ်ကဏ္ဍတွေအဖြစ်ဦးကျော်စံတာရဲ့မြမအရေးသုံးသပ်ချက်နဲ့သူယုံကြည်ရာအစီအစဉ်တွေထုတ်လွှင့်ပေးဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဦးကျော်စံတာတို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
အီရန်နိုင်ငံနျူကလ িয়ার လက်နက်ထုတ်တာမျိုးမလုပ်နိုင်အောင်ကန့်သက်ထားတဲ့နိုင်ငံတကာသဘောတူစာချုပ်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်မသွားဖို့အတွက်ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကအမေရိကန်ထက်တော်အမတ်တွေကိုဗုဒ္ဓဟူးနေ့မှာတိုက်တွန်းပြောဆိုပါတယ်။အီရန်ဟာဘယ်တော့မှနျူကလ িয়ার လက်နက်ပိုင်ဆိုင်မှာမဟုတ်တယ်လို့9-10 အတင်းတယ်မှာကပဲဘယ်တော့မှကိုပိုင်ဆိုင်မှာမဟုတ်ကြောင်းလွှတ်တော်နှင့်အပေါင်းကွန်ဂရက်လွှတ်တော်မှာပြောတဲ့မင်းကွန်းတဲ့သမ္မတမက်ခရွန်ကပြောပါတယ်။2015ကရခဲ့တဲ့သဘောတူညီချက်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဆန့်ကျင်တယ်လို့ပြောထားတာကိုတော့ပြင်သစ်သမ္မတကထည့်မပြောပါဘူး။အီရန်ပေါ်မှာစီးပွားရေးတန်ခတ်ရည်ညွှန်းမှုပြန်ချမလားဆိုတာသမ္မတထရမ့်ကနောက်လာကြရင်ဆုံးဖြတ်တော့မှာဖြစ်ပါတယ်။ဒါပေမဲ့တည်ငြိမ်မှုရရှိရေးတည်ကြအောင်လုပ်အောင်မှာဖြစ်ပြီးစာချုပ်ကိုဖျက်ပစ်တာမျိုးမလုပ်တော့ပါဘူးလို့သမ္မတမက်ခရွန်ကပြောပါတယ်။အရင်သမ္မတလက်ထက်ကစိတ်ဆက်ညှိနှိုင်းရယူခဲ့တဲ့ဒီသဘောတူညီချက်ကိုအမေရိကန်ရဲ့ရှေ့ဆောင်ရှိတဲ့ပြည်မှုနဲ့ပြင်သစ်ကလက်မှတ်ထိုးခဲ့တာပါလို့လည်းထောက်ပြခဲ့တာပါ။
မွတ်စလင်နိုင်ငံအများစုဖြစ်တဲ့အီရန်၊လီဗီးယား၊မြောက်ကိုရီးယား၊ဆီးရီးယား၊ဗင်နီဇွဲလာ၊ဆိုမာလီယာနဲ့ယမန်နိုင်ငံကလူတွေဝင်ရောက်မှုတမ်းမြစ်ကန့်သက်တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့လှုပ်ရက်ကိုအမေရိကန်ပြည်ထောင်စုတရားဝင်ချုပ်ကအတည်ပြုမဲ့အလားအလာရှိနေပါတယ်။ဘူရူနေကြားနာမှုမှာတရားသူကြီးချုပ်ဂျွန်ရောဘတ်စ်နဲ့တရားသူကြီးအန်သနီကန်နေဒီတို့နှုစလုံကဒီမူဝါဒကိုထောက်ခံဖို့အချက်ပြခဲ့ကြပါတယ်။ခရီးသွားပိတ်ပင်မှုကမွတ်စလင်တွေကိုပိတ်ပင်ရရောက်တယ်ဆိုပြီးကျောင်းရွှေဝင်ရောက်မှုတက်ကြွလှုပ်ရှားသူတွေဘက်ကကြောကြားခဲ့ကြတဲ့အတွက်ဒါဟာဥပဒေနဲ့ကိုင်မှုရှိမရှိဆိုတာတရားဝင်ချုပ်မှအခြေအနေဖြစ်နေကြတာပါအစိုးရရှိနေတွေကတော့ဒီလူဝင်မှုကိစ္စနဲ့ပတ်သက်ပြီးသမဏမှာလုပ်ပိုင်ခွင့်ရှိတယ်လို့ဆိုကြပါတယ်ဒီပြည်ဝင်ခွင့်ပိတ်ပင်ခံရတဲ့နိုင်ငံများအထက်ကအာဖရိကတိုက်ချက်နိုင်ငံကတော့နိုင်ငံကလည်းမှထုတ်ပေးတဲ့ကိစ္စကိုတင်းတင်းကြပ်ကြပ်စစ်စစ်ပြီးအကြမ်းဖက်တံတရားရှိသူတွေရဲ့သတင်းအချက်အလက်တွေကိုအမေရိကန်နဲ့အပြန်အလှန်ဖလှယ်ရာကိုစနစ်တကျလုဆောင်နေတဲ့အတွက်သမ္မတဒေါ်နယ်ထရမ့်ကပိတ်ပင်တဲ့စင်ကပယ်ဖြတ်ခဲ့ပါတယ
်။ဆီးရီးယားနိုင်ငံနဲ့ဒီနှစ်အတွက်မှာဒုက္ခသည်တွေကိုလက်ခံထားတဲ့သူ့အင်းကြီးချင်းနိုင်ငံတွေအတွက်လူသားချင်းစာနာမှုဆိုင်အကူအညီဒေါ်လာအဖြစ် 4.4 ဘီလီယံပေးဖို့နိုင်ငံတကာအလှရှင်တွေကတိပြုကြမယ်လို့ကုလသမဂ္ဂအကြီးအကဲတာဝန်ရှိသူကပြောပါတယ်။ဒါပေမဲ့ကုညီမဲလို့ပြောတဲ့အခုရန်ပုံငွေဟာအကူလာသမကပန်ကြားထားတဲ့အကူအညီဒေါ်လာ9ဘီလီယံကျော်တဲ့အများကြီးနေတာပါအခုလိုအကူအညီပေးမယ်အကြောင်း Belgium Brussels မြို့မှာကျင်းပတဲ့နိုင်ငံတကာအလှူရှင်ညီလာခံမှာကတိပြုခဲ့တာပါဒါအစကောင်းပါလို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီဆိုင်ရာညှိနှိုင်းရေးအကြီးအကဲ Mark Locke ကပြောပါတယ်အရင်နှစ်တွေလိုပဲနောက်ထပ်ရန်ပုံငွေတွေရလာအောင်မယ်လို့မျှော်လင့်ထားကြောင်းလည်းပြောပါတယ်အမေရိကန်ပါဝင်အဓိကအလှူရှင်နိုင်ငံကြီးတွေကဘယ်လောက်ကူညီမယ်ဆိုတာမပြောသေးပါဘူးလို့လည်းသူကပြောပါတယ်ဆီးရီးယားနဲ့ဒေတာရင်းအတွက်မကြသေးခင်နှစ်တွေအတွင်းနှစ်ဆင့်အကူအညီ7ဘီလီယံကျော်အမေရိကန်ကပေးခဲ့တယ်လို့ပြောပါတယ်။2019ခုနှစ်တွင်ဆီးရီးယားမှာလူသားချင်းစာနာမှုအကူအညီတွေပေးဖို့အင်ဂျီချင်းနိုင်ငံတွေကဒုက္ခသည်တွေအတွက်နောက်ထပ်ရန်ပုံငွေတွေလိုနေပါတယ်လို့လည်းပြောပါတယ်
။အာဖဂန်နစ္စတန်နိုင်ငံအတွက်လူဒန်းငွေသန်းပေါင်း1,000,000,000တွေဟာစနစ်တကျကြီးကြပ်မှုနဲ့ပွင့်လင်းမြင်သာမှုမရှိလို့မရေမရာဖြစ်သွားနိုင်တဲ့အလားအလာရှိနေတဲ့အတွက်ကမ္ဘာ့ဘဏ္ဍာရေးအမေရိကန်အစိုးရတို့အငြင်းပွားနေကြပါတယ်။အခုပြသတက်နေတဲ့ ARTF ခေါ်အာဖဂန်နစ္စတန်ပြန်လည်ထူထောင်ရေးရန်ပုံငွေအဖွဲ့ကိုတပတ်ကငါချုပ်ကင်ထားတာဖြစ်ပြီး လုံလုံကြီးမှတပါအချက်ကဏ္ဍတွေအတွက်အာဖဂန်အစိုးရကိုထောက်ပံ့တဲ့အကြီးမားဆုံးသောအရင်းမြစ်တစ်ရက်လည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုက2002ခုနှစ်ကစပြီးအာဖဂန်အစိုးရကိုတိုက်ရိုက်ထောက်ပံ့လာတဲ့ဒေါ်လာသန်းပေါင်း10,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000, 3000 billion ကိုထပ်ဝင်ခဲ့တဲ့အများဆုံးထပ်ဝင်သူဖြစ်ပါတယ်။ကမ္ဘာ့ဘဏ်ဟာအာဖဂန်ပြည်နယ်ထူထောင်ရေးအဖွဲ့ရဲ့လှုပ်ဆောင်ချက်အစဉ်အဆက်ကိုအတိအကျမတိုင်းကျနိုင်ဘူးလို့ဒီစီမံကိန်းအထူးစုံစမ်းစစ်ဆေးရေးမှူးချုပ်ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ကမ္ဘာ့ဘဏ်ကဒီအစီရင်ခံစာကိုရုတ်တရက်မေးခွန်းထုတ်ဖတ်ပေမဲ့ရန်မုံငွေအဖွဲ့ရဲ့လှုပ်ရက်နဲ့တာဝန်ယူမှုအပေါ်အလေးထားဖို့အကြံပြုချက်ကိုတော့ကြိုဆိုလိုက်ပါတယ်။
VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိတိုင်းထိုမီတာ32 kHz 9335တိုင်းထိုမီတာ40 kHz 9683တိုင်းထိုမီတာ48 kHz 6753နဲ့ဒုတိယနာရီဘက်မှာတိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်6နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့တိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
ဒီဝေအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံမှာရွန်ဂျာမွတ်စလင်တွေပေါ်မှာဆိုးရတဲ့လူခွင့်ချုပ်ဖောက်မှုကျူးလွန်နေဆိုတဲ့ဆွဆဲချက်တွေကိုအမေရိကန်အစိုးရအပြင်းထန်ဆုံဆန်းဆစ်ဆင်းနေပါတယ်။အင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေမှာရွန်ဂျာအမျိုးသားအမျိုးသမီးတစ်ထောင်ကျော်တွေ့ဆုံမေးမြန်းပြီးပြီလို့အမေရိကန်တာဝန်ရှိသူနှစ်ဦးကပြောကြောင်း Reuters သတင်းမှာဖော်ပြပါတယ်။ဒီထဲမှာမြန်မာစစ်တပ်ကကျူးလွန်တဲ့တပ်ဖြတ်မှုမရင်းကျင်မှုရိုင်းနှံမှုနဲ့လူသားတို့ကိုချန့်ကျင်ကျူးလွန်တဲ့ပြစ်မှုမျောင်းနှင်ခြင်းဖြစ်တဲ့တခြားရာဇဝတ်မှုတွေနဲ့ပတ်သက်ပြီးဆွဆဲပြောဆိုထားတာတွေအသေးစိတ်ပါပါတယ်။နိုင်ငံတကာဥပဒေနဲ့ရာဇဝတ်တရားစီရင်ရေးဆိုင်ရာတွေမှာကျွမ်းကျင်ဆုံဆန်းမှုအယောက်20လောက်မတ်လနဲ့ဧပြီလထဲမှာတွေ့ဆုံမေးမြန်းခဲ့ကြတာဖြစ်ပါတယ်။ဆုံဆန်းမှုအသေးစိတ်နဲ့ပတ်သက်ပြီးတော့နောက်ပိုင်းမှာအပြည့်အစုံကိုနားဆင်နိုင်ပါတယ်
။မြန်မာနိုင်ငံကချင်းပြည်နယ်မှာပဋိပက္ခတွေအစီအမြင်လာတဲ့အတွက် OCHA ခေါ်ကုလသမဂ္ဂစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးယူကလွန်စွာဆွေးနွေးခြင်းဖြစ်ရတယ်လို့ဆိုပါတယ်။မြန်မာစစ်တပ်နဲ့ KIA တို့ရဲ့တိုက်ပွဲစစ်တွေကြောင့်ထောင်နှင်းချီရဲ့အရသာတွေထွက်ပြေးရတယ်လို့မပြေနိုင်သူအများအပြားဟာတိုက်ပွဲတွင်ပိတ်မိနေကြပြီးသူတို့လုံခြုံမှုအတွက်အထူးစိုးရိမ်ရာဖြစ်နေတယ်လို့ကလဒမကအတွင်းမှုတို့ရဲ့ပြောခွင့်ရစတီဖနီဒူဂျရတ်ကပူဒူနီယာသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။ထွေပြေးရသူတွေအတွက်အစားအစာနေစရာကျန်းမာရေးဆောင်ရွက်မှုရေမင်္ဂလာစတာတွေအပူတပြင်းလိုအပ်နေတယ်။ဒါပေမဲ့အဲ့ဒီနေရာကိုအထူးသဖြင့်အစိုးရမထိန်ချုပ်နိုင်တဲ့နေရာတွေစီကိုကယ်ဆယ်ရေးအဖွဲ့တွေသွားရခက်ခဲလွန်းတယ်လို့လည်းဖော်ပြထားပါတယ်။နှစ်ဖက်စလုံးနိုင်ငံတကာစာနာမှုဥပဒေကိုလိုက်နာပြီးအကြမ်းဖက်လုပ်ရက်ကိုရပ်ဆိုင်မှုထပ်ပံရေးအဖွဲ့တွေသွားလာခွင့်ပေးဖို့နဲ့အရသာတွေပေါ်ဆက်ညာဖို့ကုလသမဂ္ဂကတောင်းဆိုရလို့စတီဖနီဒူဂျာရကပြောကြားထားပါတယ်
။ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူဒရက်ဆ်မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဖြစ်တဲ့ဂျာမနီဆိုင်ရာဆွစ်ဇာလန်သံမတ်ကြီးခရစ်စတင်းဆာနာဘတ်နာကိုအမည်စင်းတင်တွင်းဖို့လုပ်နေတယ်လို့ကုလသမဂ္ဂသတင်းရက်ကွက်ကိုကိုကာဘီရိုက်တာစတင်းမှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကနေမနစ်ကအောက်ကုလအကြမ်းဖက်မှုတွေနောက်ပိုင်းစစ်တပ်ရဲ့နေနေရှင်းလင်းမှုကနေအိန္ဒိယဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခိုးလွန်တဲ့ရိုဟင်ဂျာ9သိန်းလောက်ရှိလာတာမို့မြန်မာဟာနိုင်ငံတကာရဲ့ဝေဖန်မှုကိုခံနေရတာပါ။ဒီပြဿနာဖြေရှာရေးကူညီပေးဖို့ကုလသမဂ္ဂအထူးဦးစားပေးတဲ့အနေနဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ချက်ကိုခန့်အပ်ဖို့အတွက်တွင်းရေးမှုချုပ်ကိုကုလသမဂ္ဂထွေထွေညီလာခံကနေဒီဇင်ဘာလထဲမှာပန်ကြားခဲ့တာဖြစ်ပါတယ်။အတွင်းရေးမှုချုပ်ရုံးရဲ့ဗုဒ္ဓဘုရင်သတင်းစာရှင်းလင်းပွဲမှာတော့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နဲ့ပတ်သက်ပြီးမကြားခင်မှာပဲမစ္စတာဂူတာရက်စ်ကကြေညာချက်ထုတ်ပြန်ပြောဆိုမှာဖြစ်ကြောင်းအတွင်းရေးမှုချုပ်ရုံးပြောခွင့်ရစတီဖန်ဒူဂျာရစ်ကပြောပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာသံမတ်ကြီးဟောက်တူဆွမ်းကတော့ဒီ Miss Bagnao ကိုစကန်ပေါ်တဲ့စီစဉ်နေတဲ့ဆိုတာနဲ့ပတ်သက်ပြီးဘာတုံ့ပြန်ချက်မှမပေးသေးကြောင်းလည်းသတင်းမှဖော်ပြထားပါတယ်။ဒီမှာဂျာမနီနိုင်ငံမှာတာမတ်ဖြစ်တဲ့တာဝန်မထမ်းဆောင်ခင်ကထိုင်းနိုင်ငံမှာဆွစ်ဇာလန်တာမတ်ကြီးဖြစ်တဲ့တာဝန်ယူခဲ့သူပါ။ကုလသမဂ္ဂလုံခြုံရေးကောင်စီကအထူးကိုယ်စားလှယ်တွေဟာလည်းမကြခင်မှာပဲမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတွားရောက်ဖို့ရှိပါတယ်
။ဂျာဇူရီနဲ့မနက်ပိုင်းကကစားခဲ့တဲ့ Champions League Semi-final ပထမကြော့ဒုတိယပွဲReal Madrid နဲ့ Bayern Munich တို့ပွဲမှာ Real Madrid ကအဝေးကွင်းမှာ2ဂိုးတဂိုးနဲ့အနိုင်ရသွားပါတယ်။ Bayern Munich ရဲ့နောက်တန်းကစားသမား Joshua Kimmich ကပထမပိုင်း28မိနစ်မှာအဖွင့်ဂိုးကိုသွင်းပြီးဥဆောင်မြည်ခဲ့ပြီးမြဲ43မိနစ်မှာ Real အသင်းနောက်တန်းကစားသမား Marcelo Vieira ကချစ်ပတ်ကိုသွင်းခဲ့တဲ့အတွက်ပထမပိုင်းအပြီးမှာတစ်ဖက်တစ်ဖက်စီဖြစ်နေကြတာပါ။ဒုတိယပိုင်းစပြီး7မိနစ်မှာတော့ Real အသင်းအလယ်တန်းကစားသမား Marco Asensio ကဒုတိယဂိုးသွင်းယူခဲ့ပြီးပွဲပြီးတဲ့အထိတစ်ဖက်နဲ့တစ်ဖက်ဂိုးမသွင်းနိုင်ဖြစ်နေတဲ့အတွက်ရီယာကနှစ်ဂိုးတဂိုးနဲ့အနိုင်ရသွားတာဖြစ်ပါတယ်။အဲဗိုဒူဟူးနဲ့မနက်အစောပိုင်းကကစားတဲ့ဆီမီဖိုင်နယ်ပထမအကြော့ပထမပွဲလီဗာပူးနဲ့ရိုမာရို ပွဲမှာအင်းချင်းလီဗာပူးက၅ဂိုးနှစ်ဂိုးနဲ့အနိုင်ရသွားပါတယ်လီဗာပူးအတွက်ဂိုးကိုတော့ဆာလေမန်နီနဲ့ဖန်နန်ဖာမီနိုရိုသင်ယူကြတာဖြစ်ပါတယ်လာမယ့်မေလတဲမှာဆီမီဖိုင်နယ်ဒုတိယအကြိုပထမပွဲအဖြစ်ရီယန်နဲ့ဘိုင်ယန်မြူနစ်တို့ရီယယ်ကွင်းမှာကစားဖို့ရှိပါတယ်ရိုမာနဲ့လီဗာပူးကတော့မေလ၂ရက်နဲ့ရိုမာကွင်းမှာကစားကြမှာဖြစ်ပါတယ်ခင်ဗျာ
ထစ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ဦးကျော်စံသားတို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်လာပြီဖြစ်ပါတယ်ပြီးခဲ့တဲ့ဩဂုတ်လကရခိုင်ပြည်နယ်ကနေရိုဟင်ဂျာဒုက္ခသည်9သိန်းနီးပါးလောက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံစေဖို့အခြေဆက်ခဲ့တဲ့မြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအမေရိကန်အစိုးရကကြေကြေပြန့်ပြန့်စုံစမ်းစစ်ဆေးမှုတွေပြုလုပ်နေတဲ့အကြောင်းရိုက်တာသတင်းမှာဖော်ပြထားပါတယ်ဒီစုံစမ်းစစ်ဆေးမှုတွေပြုလုပ်နေတာမှန်ကန်ကြောင်းလဲအမေရိကန်နိုင်ငံသားရေးဌာနကအတည်ပြုပြောကြားခဲ့တယ်လို့ HRW လူခွင့်ရေးအဖွဲ့ကြီးကလည်းကြိုဆိုလိုက်ပါတယ်အကြောင်းစုံကိုဒေါ်လတ်လတ်တန်းကတင်ပြပေးပါလိမ့်မယ်ခင်ဗျာ
ပြီးခဲ့တဲ့နှစ်ဩဂုတ်လကအာဆာရူဟင်ဂျာအကြမ်းဖက်အဖွဲ့ရဲ့ရခိုင်ပြည်နယ်မောင်တော်ရဲစခန်းတွေကိုဝင်တိုက်ခဲ့တဲ့နောက်ဆက်တွဲအဖြစ်မြန်မာစစ်တပ်ရဲ့နေပြည်တော်ရှင်းလင်းရေးကြောင့်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့တဲ့ရိုဟင်ဂျာဒုက္ခသည်9သိန်းရှိရာ Cox Bazar မှာအမေရိကန်နိုင်ငံသားဌာနဥဆောင်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကမလနှစ်ဧပြီလကတွားရောက်စစ်ဆေးရေးခဲ့တဲ့အကြောင်းအမေရိကန်အစိုးရအရာရှိတွေကကူကားပြီးရိုက်တာသတင်းမှာဖော်ပြထားတာဖြစ်ပါတယ်အခုလိုအမေရိကန်ရဲ့စုံစမ်းစစ်ဆေးမှုကို Human Rights Watch အဖွဲ့ရဲ့အာရှရေးရာအမှုဆောင်ဒါရိုက်တာ Brad Adams ကကြေညာလိုက်ပါတယ်
Well, we're very pleased that the United States is investigating the United Nations.
American Sierra ကအခုလိုစစ်ဆေးတာကိုကြိုဆိုပါတယ်။ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကလူ့အခွင့်အရေးကောင်စီရဲ့တာဝန်ပေးချက်အရစုံစမ်းစစ်ဆေးနေတယ်လို့ Human Rights Watch အပါအဝင် NGO အဖွဲ့အတော်များများကလည်းစုံစမ်းစစ်ဆေးမှုတွေပြုလုပ်ခဲ့ကြတာဖြစ်ပါတယ်။ကမ္ဘာတော်မှာရှိတဲ့နိုင်ငံကြီးတွေကဒီကိစ္စကိုအလေးထားဂိုင်တွေ့ကြဖို့အရေးကြီးပါတယ်။အထူးသဖြင့်လူ့အခွင့်အရေးကောင်စီဖော်ဝင်နိုင်ငံတွေကအလေးထားဖို့လိုအပ်ပါတယ်။ဒီတိုင်းမှာကိုမှလည်းအဖွဲ့ဝင်နိုင်ငံတွေအဲ့ဒီဒေသကိုသွားကြဖို့ရှိပါတယ်။လူမျိုးရင်းကောင်စီဖော်ဝင်နိုင်ငံတွေအနေနဲ့ရိုဟင်ဂျာပြည်ပခအကြောင်းအသေးအချာအချက်လက်တွေသိနိုင်မှာပဲမြန်မာနိုင်ငံကို ICC ရုံးတင်တင်သလားမြန်မာစစ်တပ်ရဲ့အစင်းနဲ့အရာရှိတွေဒါမှမဟုတ်အရသာအစိုးရအပေါ်တံခါးပိတ်ဆို့မှုချမှတ်တင်တာဆိုတာကိုဆုံးဖြတ်စေနိုင်မှာဖြစ်ပါတယ
်နိုင်ငံကြ ాయి ဌာနရဲ့စုံစမ်းစစ်ဆေးရေးအဖွဲ့ဝင်20တို့ဟာနိုင်ငံတကာဥပဒေတွေပြင်ပြစ်မှုဆိုင်ရာဥပဒေနောက်ခံတွေရှိကြပြီးရဝန္ဒာနဲ့ယူကိုစလာဗီးယားနိုင်ငံဟောင်းတွေကိုခုံရုံးတင်ခဲ့စဉ်ကပါဝင်လှုပ်ဆောင်ခဲ့ကြသူတွေလည်းဖြစ်ပါတယ်။ဒါအပြင်ဆူဒန်အစိုးရပေါ်စီးပွားရေးကတံခါးပိတ်ဆို့မှုချမှတ်ပြီးလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခဲ့တယ်လို့အမေရိကန်ကထုတ်ပြန်ကြေညာနိုင်ခဲ့တဲ့2004ခုဆူဒန်ရဲ့ဒါဖောခရိုင်မှာရက်စက်ကြမ်းကြုတ်မှုတွေကျူးလွန်စဉ်ကစုံစမ်းစစ်ဆေးမှုတွေမှာပါဝင်ခဲ့တဲ့အမေရိကန်မှုရင်းဆိုင်ရာစီးပညာကျွမ်းကျင်ပညာရှင်တွေလည်းဒီစုံစမ်းမှုမှာပါဝင်ခဲ့တာဖြစ်ပါတယ်။ Human Rights Watch အဖွဲ့ရဲ့Brad Adams ကတော့ခုလိုကျွမ်းကျင်သူတွေပါဝင်တဲ့စုံစမ်းစစ်ဆေးမှုကနေထွက်ပေါ်လာတဲ့အထောက်အထားတွေဟာမြန်မာအစိုးရကိုအရေးယူနိုင်ဖို့အထောက်အကူပြုစေလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းခုလိုပြောပါတယ်
။ They went and found experts as they should. This is what responsible government should do.
တောင်းပြီးအစိုးရတရားဝင်စုံစမ်းစစ်ဆေးရမှာကျွမ်းကျင်သားလေတဲ့သူတွေကိုအသုံးပြုရမှာဖြစ်ပါတယ်။ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကလည်းဒီလိုလူတွေကိုပဲအသုံးပြုတာပါ။ဒါကြောင့်ဒီလူခွင့်ရဲ့ကျူးလွန်ချိုးဖောက်မှုတွေဟာပမာကန်ဘူးလို့မြန်မာအစိုးရကစက်ငင်းလို့ရနိုင်မှာမဟုတ်တော့ပါဘူ
းခုလိုစုံစမ်းစစ်ဆေးမှုအသေးစိတ်အချက်လက်တွေရိုက်တာသတင်းမှာဖော်ပြခြင်းနဲ့ပတ်သက်လို့မှန်ကန်ကြောင်းနိုင်ငံသားဌာနအစိုးရအရာရှိတူက VOA ကိုအတည်ပြုပြောကြားခဲ့တယ်လို့မြန်မာအစိုးရနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေနေနဲ့ကိုယ်နိုင်ငံတွင်းမှာရှိနေသူတွေအားလုံးရဲ့လူခွင့်ရေးကိုလေးစားလိုက်နာပြီးပြမှုကျူးလွန်သူတွေကိုလည်းအေးအေးနှိုင်နိုင်မယ်လို့ယူဆတဲ့အကြောင်းပြောကြားခဲ့ပါတယ်။အမေရိကန်စုံစမ်းစစ်ဆေးသူတွေဟာ Cox Bazar ရှိဒုက္ခသည်စခန်းမှာရိုဟင်ဂျာအမျိုးသမီးနဲ့အမျိုးသားပေါင်း1000ကျော်လောက်ကိုတွေ့ဆုံမိန့်မြန်းခဲ့တာဖြစ်ပါတယ်။ခုလိုအသေးစိတ်အချက်လက်တွေကိုကြောက်ယူရမှာနေမြေရှင်းလင်းရေးမှာပါဝင်ခဲ့တဲ့လုံခြုံရေးတပ်တွေရဲ့အသေးစိတ်အချက်လက်တွေကိုလည်းမိန့်မြန်းခဲ့တယ်လို့ဆိုပါတယ်။ Brad Adams က
I know that the United States is lookingat individual responsibility so they're looking for the names of
American
soldiers
ရရှိတွေကပြစ်မှုကျူးလွန်မှုတွေတောင်းဆိုရတဲ့မြန်မာစစ်အရာရှိတွေရဲ့နာမည်တွေစစ်သားတွေရဲ့နာမည်တွေယူနီဖောင်းမှာတပ်ထားတဲ့ဒစိမ့်တွေစစ်တပ်ရဲ့အမိန့်ချမှတ်တဲ့စနစ်တပ်ခွဲတွေရဲ့ဒစိမ့်တွေဒ ီတက်ခွဲတွေကဘယ်သူအမင်းအောင်မှရှိတယ်ဆိုတာတွေကိုစုံစမ်းစစ်ဆေးနေတာပါဒီစုံစမ်းတွေ့ရှိခြင်းအရာအပေါ်ပိုင်းကဘယ်သူမှတာဝန်ရှိတယ်ဆိုတာအဖြေထွက်လာမှာပါရွာတွေကိုမိရှုတာတွေတက်ဖြတ်တာတွေအာရမပြုကျင့်တာတွေကိုကျူးလွန်နေကြတဲ့စစ်သားတွေဟာဘယ်တရင်မှုအောက်မှာရှိနေတယ်ဆိုတာကိုသိနိုင်မှာဖြစ်ပါတယ်ဒါကြောင့်ဒီစုံစမ်းတွေ့ရှိမှုတွေဟာမြန်မာအစ်စ်မြင့်စစ်အရာရှိတွေအတွက်အန္တရာယ်ရှိစေနိုင်ပါတယ်
အမေရိကန်နိုင်ငံကြားရေးဌာနရဲ့ခုလိုစုံစမ်းစစ်ဆေးမှုတွေကိုပြန်လည်စီစစ်ပြီးမေလဒါမှမဟုတ်ဇွန်လစောစောပိုင်းမှာစီရင်ခံစာပြုစုဖို့ရှိကြောင်းသိရပါတယ်။ထရမ့်အစိုးရအနေနဲ့ဒီစီရင်ခံစာကိုအများသိအောင်ထုတ်ပြန်မလား။ဒါမှမဟုတ်တွေ့ရှိချက်တွေကိုမြန်မာအစိုးရအပေါ်တန်ခါပိတ်ဆို့မှုအသစ်တွေချမှတ်ဖို့အသုံးပြုမလား။ဒါမှမဟုတ်နိုင်ငံတကာခုံရုံးတင်နိုင်ဖို့အကြံပြုမလားဆိုတာကတော့သက်ကွဲစွာမသိရသေးပေမယ့်ဒူဟင်ဂျာဒုက္ခတဲ့အရေးနိုင်ငံတကာနှိုးကြားမှုရှိစေဖို့နဲ့အမှန်တရားထုတ်ဖော်နိုင်ဖို့အပြင်ပြစ်မှုကျူးလွန်သူတွေကိုအရေးယူနိုင်ဖို့တွေ့ရှိချက်တွေဟာအထောက်အကူပြုလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလေးနိုင်ငံကြားရေးဌာနကပြောခဲ့ပါတယ်ရှင်
။ဒေါ်လာလတန်တင်ပြတော့တာဖြစ်ပါတယ်ခင်ဗျာ။သူရရှိမြတ်ခင်ဗျာဒေါ်အောင်ဆန်းစုကြည်ရဲ့ဦးဆောင်မှုအောက်မှာမြန်မာနိုင်ငံရဲ့သတင်းလက်ခွင့်အဆင့်ကျဆင်းနေတာတွေ့ရတဲ့အကြောင်းအမှန်တရားကိုထုတ်ဖော်ပြောဆိုသူတွေကိုအစိုးရကအကာအကွယ်ပေးပြီးတော့သတင်းလက်ခွင့်အခြေအနေမြင့်တင်ပေးဖို့ RSF နေစည်းမချသတင်းတော်များအဖွဲ့ကနေပြီးတော့ပန်ကြားလိုက်ပါတယ်အပြည့်စုံကိုဒေါခင်မျိုးသက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
မြန်မာနိုင်ငံရဲ့သတင်းလွတ်လပ်မှုအခြေအနေဟာမနေ့2018ခုနှစ်ကတည်းကအစရင်ပိုးပြီးဆောက်ရုပ်လာကြောင်း RSF နေစည်းမချသတင်းတော်များအဖွဲ့ကဗုဒ္ဓဖူးနေ့ထုတ်ပြန်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်ဆိုင်ရာအစိုးရခန်းစာမှာဖော်ပြထားပါတယ် NLD အစိုးရလက်ထက်မှာအစိုးရနဲ့စစ်တပ်ကိုဝေဖန်ရေးသားတဲ့အတွက်သတင်းတော်တွေကိုဖန်ဆီးထောင်ချတာမျိုးဆက်ရှိနေပြီးသတင်းမီဒီယာလွတ်လပ်ခွင့်ဟာအစိုးရဦးစားပေးလုပ်ငန်းထဲမှာမပါဘူးလို့ RSF ရဲ့အစိုးရခန်းစာမှာဖော်ပြထားပါတယ်။2018ခုနှစ်အတွင်းသတင်းတော်20ဖန်ဆီးအရေးယူတာကိုခံခဲ့ရပြီးအများစုဟာ66ဂါကြီးပုံမှန်နဲ့ဆွဲချက်တင်တာခံခဲ့ကြရတယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာတကြော့ပြန်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကိုတပ်မတော်ကကင်တွဲဆောင်ရွက်တဲ့နောက်ပိုင်းသတင်းတောက်တွေရဲ့အခြေအနေပိုးပြီးဆိုးလာကြောင်းနဲ့သတင်းအမှောင်ချခံထားရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေတွေကိုစုံစမ်းဖော်ထုတ်ဖို့အတွက်ကြိုးစားတဲ့သတင်းတောက်တွေဖန်ဆီးထောင်ချတာခံကြရတယ်လို့ရှမ်းနယ်ကချင်ပြည်နယ်တွေမှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေကိုလည်းသတင်းယူခွင့်ပိတ်ပင်ခံထားရတယ်လို့ဆိုပါတယ်နိုင်ငံပေါင်း180ရဲ့သတင်းလွတ်လပ်ခွင့်ကိုဆန်းစစ်ဖော်ပြတဲ့ ISF ရဲ့အညွှန်းကိန်းမှာမြန်မာနိုင်ငံရဲ့သတင်းလွတ်လပ်မှုဟာမနှစ်ကအဆင့်138ရှိရာကနေဒီနှစ်မှာ6ဆင့်လျော့ကျပြီးအဆင့်139ဖြစ်သွားခဲ့တာပါ။ဒါကြောင့်အခုလိုကျဆင်းခဲ့ရတာပါလေ။ RSF အဖွဲ့ရဲ့ Washington DC အခြေစိုက် American Young Director Margot Owen က
Well, we have noticed downgrade in the situation for press freedom in Myanmar under Aung San Suu Kyi's leadership. She has really lost all credibility as regards
democracy. ၂၀၁၇ ဩဂုတ်လကစခဲ့တဲ့ရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးနိုဘယ်ဆုရှင်တယောက်အနေနဲ့တစုံတစ်ခုလှုပ်ပေးလိမ့်မယ်လို့မျှော်လင့်ခဲ့ကြပြီးမဲ့ပိုဆိုးလာတာပဲတွေ့ရတယ်လို့မြန်မာနိုင်ငံတွင်းကပြဿနာဖြစ်နေတဲ့နေရာမှာပါသတင်းယူဖို့စစ်တပ်ကခွင့်မပြုတဲ့အခြေတွေ့ရပြီးသတင်းယူဖို့ကြိုးစားတဲ့သတင်းသမားတွေပါဖိနှိပ်ခံခဲ့ရတာပါအထူးသဖြင့် Writer သတင်းဌာနကကိုချော်စိုးဦးနဲ့ကိုဝါလုံးတို့ဟာလည်းသတင်းယူဖို့ကြိုးစားရင်းအဖမ်းခံခဲ့ရတဲ့အပြင်၁၄နှစ်လောက်ထောင်ကျမဲ့အခြေအနေအမှုရင်ဆိုင်နေရတာမို့RSF ကဒါကိုအထူးပဲစွေးရင်ပါလေ
မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အဆင့်ကျဆင်းခဲ့ရတဲ့အထက်မှာလူမှုမီဒီယာတွေမှာအမုန်းတရားပြန့်ပွားအောင်လုပ်နေတဲ့အခြေအနေကိုမထိနိုင်တာကလည်းအချက်တစ်ချက်ဖြစ်ကြောင်းပြောပါတယ် Facebook လိုလူမှုမီဒီယာတွေမှာမွတ်စလင်တွေနဲ့ပတ်သက်ပြီးရေးသားမှုတွေကိုဗုဒ္ဓဘာသာအစွန်းရောက်တွေကချင်းချောက်တိုက်ခိုက်မှုတွေလုပ်နေတာမို့သတင်းတွေကိုကိုယ်သဘောနဲ့ကိုယ်ဖြတ်တောက်ပြီးမှတင်ကြတဲ့သဘောတွေ့နေရတာကလည်းသတင်းလွတ်လပ်ခွင့်အခြေအနေကိုကျဆင်းစေတယ်လို့ဆိုပါတယ်။မြန်မာသတင်းလွတ်လပ်ခွင့်အခြေအနေကောင်းလာစေခြင်းနဲ့ဆိုရင်အမှန်တရားထုတ်ဖော်ပြောဆိုသူတွေကိုအစိုးရကအကာအကွယ်ပေးပြီးအားဖြည့်ပေးဖို့လိုအပ်တယ်လို့လည်းထောက်ပြပါတယ်။
Burmese government should take note that you know there was this police officer I believe who blew the whistle about the tactics that police
မြန်မာစစ်ရဲအနေနဲ့အမှန်တရားကိုထုတ်ဖော်သူတွေကိုဥပမာ writer သတင်းတောင်နှစ်ယောက်ကိုရဲတွေကထောင်ချောက်စင်ဖမ်းတာမျိုးလုပ်တယ်လို့ထုတ်ဖော်ပြောတဲ့ရဲရာရှိလူလူမျိုးကိုအကာအကွယ်ပေးဖို့တိုက်တွန်းခြင်းပါလေမြန်မာနိုင်ငံမှာတမန်လူတွေတွင်မကပဲအစိုးရအမှုတန်းတွေထဲမှာဒီလိုအမှန်တရားကိုဖော်ထုတ်ပေးမဲ့သတင်းသမားတွေရဲ့လုပ်ရက်ကိုလေးစားတဲ့လူမျိုးတွေရှိနေတယ်လို့ချမှတ်ချင်ပါလေ။ဒ
ဒါတွေကိုအစုရကတည်တည်ကြကြနားထောင်ပြီးအားဖြည့်ပေးကသတင်းလွတ်လပ်ခွင့်ကိုထောက်ခံမှုပေးတင်ပါလေ
။ကုလသမဂ္ဂအထွေထွေညီလာခံက1948ခုနှစ်မှာထုတ်ပြန်တဲ့နိုင်ငံတကာလူခွင့်ကြီးညာစံတန်းပါပြဋ္ဌာန်းချက်တွေအတိုင်းတိုင်းပြည်အသီးသီးကလိုက်နာဆောင်ရွက်မှုရှိမရှိဆိုတဲ့စံနှုန်းနဲ့တိုင်းတာပြီးနိုင်ငံပေါင်း195နိုင်ငံကစစ်တမ်းကိုကောက်ယူခဲ့တဲ့ Freedom House အဖွဲ့ကလည်းကမ္ဘာလွတ်လပ်ခွင့်ဆိုင်ရာ2018ခုနှစ်အတွက်အစီရင်ခံစာကိုထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံကတော့တစိ့တစ်ပိုင်းတာလွတ်လပ်ခွင့်ရှိတဲ့နိုင်ငံအဖြစ်ဖော်ပြထားပြီးလွတ်လပ်ခွင့်ရှိဆုံးအဆင့်၁ကနေလွတ်လပ်ခွင့်မရှိတဲ့အဆင့်၅ကျားကတိုင်းပြည်တွေထဲမှာမြန်မာနိုင်ငံဟာအဆင့်၅မှာရှိနေတယ်လို့ဖော်ပြထားပါတယ
်။ဒေါ်ခင်မျိုးတဲ့တင်ပြတော့တာဖြစ်ပါတယ်ခင်ဗျာ။အခုတော့ငှက်ဖျားယောဂအကြောင်းဆက်ပါမယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးဟာတကြော့ပြန်လည်ခေါင်းထောင်လာတဲ့ငှက်ဖျားယောဂရပ်တန့်သွားစေရေးအတွက်ကမ္ဘာ့သလွားကတောင်းဆိုမှုမှာပါဝင်လိုက်ပါတယ်။ငှက်ဖျားယောဂတိုက်ဖျက်ရေးလုပ်ငန်းဟာလွန်ခဲ့တဲ့ဆယ်စုနှစ်တစုလုံးတိုးတက်အောင်မြင်မှုတွေရှိခဲ့ပေမဲ့ချင်းချောက်မှုတွေနဲ့ရင်ဆိုင်နေရပါတယ်။မြန်မာနိုင်ငံအပါအဝင်မဟာမဲခေါင်ဒေသကနိုင်ငံ6နိုင်ငံမှာတော့2030ခုနှစ်အရောက်မှာငှက်ဖျားယောဂကင်းစင်မှုအတွက်ကြိုးပမ်းလှုပ်ဆောင်ရမှာတည်တာထင်ရှားတဲ့တိုးတက်မှုတွေတွေ့ရတယ်လို့ WHO ကပြောပါတယ်အလွန်ရှိကြပြီဖြစ်တဲ့အဲ့ဒီကတ်ယောဂပပျောက်ရေးလုပ်ငန်းစဉ်ပြန်ပြီးတော့နေရာမှန်ရောက်ဖို့အတွက်ငွေကြေးအပါအဝင်ရေးဖို့လှုပ်ဆောင်စရာတွေဆောင်ရွက်ဖို့ WHO အဖွဲ့ကြီးကဧပြီလ25ရက်နေ့ကမ္ဘာ့ငှက်ဖျားယောဂနေ့မှာတိုက်တွန်းလိုက်ပါတယ်ဂျနီဗာကနေ VOA သတင်းတောက်လီဆာရှလင်းပြပို့ထားတဲ့သတင်းတော်ကိုကျွန်တော်တင်ပြပေးပါမယ်နှစ်ပေါင်းတော်တော်ကြာအောင်ကမ္ဘာ့ငှက်ဖျားယောဂနေ့ဟာအောင်ပွဲကျင်းပရာနေ့တစ်နေ့ဖြစ်ခဲ့ပါတယ်ဒါပေမဲ့အခုနှစ်မှာတော့အဲ့ဒီလိုမဟုတ်ပါဘူး။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့အချက်အလက်တွေအရတိုးတက်မှုတွေဟာ2016ခုနှစ်ကစပြီးတော့ရပ်တန့်နေခဲ့ပါတယ်။2030ခုနှစ်အရောက်မှာကမ္ဘာပေါ်မှာကူးစက်ကပ်ရောဂါတွေအဆုံးသတ်စေရမယ်ဆိုတဲ့မျှော်လင့်ချက်ဟာလည်းလွဲချော်သွားခဲ့ရပါပြီ။တေဆုံးမှုနဲ့ဖြစ်ပွားမှုအရေအတွက်ရှော့ချနိုင်ခဲ့တဲ့အောင်မြင်မှုတချို့ရှိခဲ့တဲ့ကမ္ဘာအနှံ့ဒေသမျိုးစုံကနိုင်ငံတွေမှာရောဂါပြန်လည်ဖြစ်ပွားနေတယ်လို့ WHO ရဲ့ငှက်ဖျားယောဂအစီအစဉ်ညွှန်ကြားရေးမှူးပေဒရိုအလွန်ဆိုကပြောပါတယ
် As a consequence we now have about 216 million cases of malaria every year in excess of 400
ကျိုးစကတော့နှစ်စဉ်ဖြစ်ပေါ်မှုတန်ပေါင်း260လောက်ရှိတယ်ကျွန်တော်တို့တွေ့ရပါတယ်ပိုဆိုတာကနှစ်စဉ်သေဆုံးမှု4,000ရှိပါတယ်တမိုင်းကကျွန်တော်တို့ကိုထင်ထင်ရှားရှားပြောပြနေတာကတိုးတက်မှုတွေကိုကျွန်တော်တို့ရပ်လိုက်တဲ့အချိန်မှာကျွန်တော်တို့ကတန့်သွားတာမဟုတ်ပါဘူးနောက်ပြန်ဆုတ်သွားတာပါငှက်ဖျားယောဂပြန်ပေါ်လာပါတယ်အညိုကြီးကြီးနဲ့ကိုပြန်ထလာတာပါအ
ာဖရိကတိုက်ကဆာဟာရရဝန်းဒေသမှာငှက်ဖျားယောဂဖြစ်ပွားမှု90ရာခိုင်နှုန်းဟာအသက်သေဆုံးခဲ့ရပါတယ်အသက်9နှစ်အောက်ကလေးတွေကိုဝင်ဆောင်အမျိုးသမီးတွေနဲ့ HIV AIDS ဝေဒနာရှင်တွေမှာအန္တရာယ်ပိုးပြီးတော့ရှိပါတယ်ဒီငှက်ဖျားယောဂကိစ္စကိုအောင်အောင်မြင်မြင်ဖြစ်ရှင်းနိုင်ဖို့ယောဂဖြစ်ပွားတဲ့တန်းပြည်တွေအနေနဲ့အလှူရှင်တွေဗန္ဒာရေးအထောက်ပံ့ရင်းမြစ်တွေရရှိဖို့လိုအပ်ပါတယ်တကမ္ဘာလုံးကနိုင်ငံရေးအရတော်ဝင်ယူမှုတွေအတိတ်တပံပြန်ပြီးတော့လုပ်ရပါလိမ့်မယ
် And we need new and improved tools to prevent diagnose and treat malaria. Our sense is that with
ယောဂကာကွယ်ဖို့ယောဂကိုရှာဖွေဖို့ငှက်ဖျားယောဂကိုကုသဖို့အတွက်တိုးတက်ကောင်းမွန်တဲ့ပစ္စည်းကိရိယာအသစ်တွေကျွန်တော်တို့လိုအပ်ပါတယ်။ဒီကနေ့လက်ရှိရှိနေတဲ့အရင်းမြစ်တွေလက်ရှိရှိနေတဲ့ပစ္စည်းကိရိယာတွေလောက်နေကတော့အောင်မြင်မှုရနိုင်ဖို့အကန့်အသတ်ဖြစ်နေမယ်ဆိုတာကျွန်တော်တို့သိနေပါတယ
်။ငှက်ဖျားယောဂတကြောပြန်ဖြစ်ပေါ်လာတဲ့အကြောင်းရင်းဟာအခုလအတွင်းလန်ဒန်မှာကျင်းပတဲ့ဒနာတဟာယထိပ်သီးညီလာခံရဲ့ပြင်ပမှာဆွေးနွေးခဲ့ကြပါတယ်။ငှက်ဖျားယောဂတိုက်ဖျက်ရေးအစီအစဉ်အတွက်ဒေါ်လာတန်းထောင်နဲ့ချီးပြီးတော့လှူဒန်းခဲ့တဲ့ Microsoft ကုမ္ပဏီပူးတွဲတည်ထောင်သူ Bill Gates ကိုလည်းအဲ့ဒီညီလာခံကိုတက်ရောက်ဖို့ဖိတ်ကြားခဲ့ပါတယ်။သူကနောက်ထပ်အလှငွေဒေါ်လာတန်းတစ်ထောင်ထပ်ပြီးတော့လှူမယ်လို့ကတိပြုခဲ့ပါတယ်။ကမ္ဘာနှက်မှာငှက်ဖျားယောဂအအောင်မြင်မြင်တက်ဖျက်နိုင်မှုအတွက်တစ်နှစ်ကိုဒေါ်လာတန်း9,500လိုအပ်လိမ့်မယ်လို့ WHO ကခန့်မှန်းပါတယ်။ဒါပေမဲ့လိုအပ်တဲ့ပမာဏရဲ့ထက်ဝက်လောက်ပဲလှူဒန်းမှုဂရုပြုချက်ရရှိထားပါသေးတယ်။ငှက်ဖျားယောဂမပြန့်ပေါ်အောင်ကာကွယ်ဖို့နဲ့ချော့ချဖို့အတွက်ယောဂပိုးကိုထိန်းချုပ်နိုင်ရေးကအဓိကနည်းလမ်းဖြစ်ပါတယ်။ပုံမှုကောင်းမှုနဲ့ပိုးသက်ဆေးဖြန့်ထားတဲ့ခြင်တော်တွေနဲ့ပုံမှုကောင်းမှုနဲ့ဆေးဝါးတွေဟာယောဂတိုက်ဖျက်ရေးမှာမရှိမဖြစ်အခြေခံလိုအပ်ချက်တွေဖြစ်တယ်လို့အလွန်ဆိုးကပြောပါတယ်ခင်ဗျာ။
ဒီ UI ကဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့ဥပဒေအကျိုးဆောင်ဖြစ်တာဝန်ယူခဲ့ဘူးသူရှေ့နေကြီးဦးကြည်ဝင်းဟာတရားဥပဒေစိုးမိုးရေးပိုင်းနဲ့ပတ်သက်ပြီးတော့သူနိုင်တဲ့တာဝန်ကိုထမ်းဆောင်ခဲ့သူဖြစ်တယ်လို့တားဖြစ်သူကပြောပါတယ်။ဧပြီလ25ရက်နေ့ဗိုလ်ထုနေ့မနေ့တနားဤပတ်ဝန်းကျင်မှာအသက်86နှစ်အရွယ်မှာကွယ်လွန်သွားပြီဖြစ်တဲ့ရှေ့နေကြီးဦးကြည်ဝင်းနဲ့ပတ်သက်ပြီးတော့အမှတ်တရတချို့ကိုပြောပြပေးဖို့တားဖြစ်သူကိုရနိုင်ကို
ကိုကျော်ကျော်တင်းကဆက်သွဲပြီးတော့မေးမြန်းတဲ့အခါကိုရန်နေကအခုလိုစပြီးတော့ပြောပါတယ်သူအမြင်နဲ့ကျွန်တော်ပြောရထမှာမမသားသားကျွန်တော်တို့ဖြစ်ဆုံးတစ်ခုရှိရဲအဲ့ဒါကသူအရင်ဟာပြောဘူးလားသူဒီထောက်ကအနာသိမ်းပြနောက်ပိုင်းမှာသူတကယ်ကြီးတော်တော်များများမချုပ်ပါလေဒီနိုင်ငံရောက်ထွက်ကြတယ်အမေရိကရောပါရောလာကြတယ်
ตุ้ยเลยขอเลยตั้วอ่ะอ๋อก็ขอเลยไอ้หมาตัวอ่ะพอเจอแล้วสรุปตูไม่ไล่กูแหละตัวอ่ะดีနိုင်ငံมามวยเลยดีနိုင်ငံมาជីတယ်ဒီနေဒီมาပဲဟိုဖြစ်တာဆိုတော့သူ့အနေနဲ့ဒီနိုင်ငံကိုအလုပ်ကြီးပြုရမယ်ဆိုပြီးတော့သူအလုပ်ပြောပြီးတော့သူနေခဲ့တယ်ဘူးတော့ဘာသာဝင်အများစုဖြစ်တဲ့တိုင်းပြည်မှာဘာသာခွဲလူဖြစ်ပေမဲ့လေတခြားမတူခွဲပြားတဲ့လူမျိုးဘာသာတွေပေါ်
ชินิจิอูจิวินเนี่ยคันยูเจ็ดเสร็จไปกูดาผิดตัวกูยันไหนเปลี่ยนเปล่าดาก็นี่ตีနိုင်มาเลยเจ้าเปียตัวกะเปียมาอังกฤษบ่มากะเปียมาทําไมตัวตีနိုင်งานมามวยตีနိုင်งานมาจีเนี่ยตัวตีနိုင်งานโหลจุ้ยปิวมาเลยตัวเซ็งเนี่ยตัวนี่แค่เลยบ่ดิอกูเฉยทีเลยไอ้หลูเว้ยตัวหนีซ้อเลยบ่รู้ว่าคือกะเปียเตี่ยวผิดเลยซ้อดีเจ้ามานักงานฮะ သူဝေးတဲ့နိုင်ငံသူချစ်တဲ့နိုင်ငံအနေနဲ့သူအမြဲတမ်းဒီနိုင်ငံအတွက်အကျိုးပြုဖို့ပဲတဲ့နိုင်ငံကအကျိုးပြုပြီးတော့နေခဲ့တာကတော့ကျွန်တော်အတွက်မှတ်မှတ်ရရပေါ့ဘာသာရေးရဆိုရင်လည်းကျွန်တော်ခရစ်ယာန်တယောက်ဖြစ်ပေမဲ့ကျွန်တော်ဗုဒ္ဓဘာသာပဲဖြစ်ဖြစ်တခြားဘာသာပဲဖြစ်ဖြစ်လေးလေးသာသာရှိတယ်အဲ့ဒီဟာတွေကတော့ဖောက်ခင်တရားအနေနဲ့ကျွန်တော်မှတ်မှတ်ရရရှိရပါလေ
ဘဝတက်တာလုံးပြီးပါဥပဒေပညာနဲ့အတမိုးဝမ်းကြောင်းကဲ့သူဦးကြည်ဝင်းရဲ့ဥပဒေကျိုးဆောင်ဘဝမှာအထင်ရှားဆုံးလိုက်ပါဆောင်ရွက်ခဲ့တာကတော့ဗောဟုဆန်းစုကြည်ရဲ့ပုဂ္ဂလိကရေးနဲ့နိုင်ငံရေးဆိုင်ရာအမှုကိစ္စရပ်တွေလို့ဆိုရင်မှားမယ်မထင်ပါဘူးတောင်ဆန်းစုကြည်ရဲ့အမွေမှုနဲ့ပတ်သက်ပြီးတော့စပြီးတော့လိုက်ဖြစ်တဲ့ကိစ္စလည်းတော်တော်လေးကျွန်တော်တို့မှတ်မှတ်သားသားပ
ဒီနေ့ကိုခိုးဝင်နေပြီးစားမှာတစ်ဖက်ကနေပြီးတော့ဒါဟာတော့ဆန်းစုကြည်မှာအပြစ်ရှိရဲဆိုပြီးတော့ဟောလုံးတဲ့ကိစ္စကိုသူ့အနေနဲ့တရားဥပဒေကြောင်းရမှတ်မှန်ကန်ကန်ဖြစ်နိုင်ဖို့အတွက်သူတက်နိုင်တဲ့ဥပဒေပညာနဲ့အစွမ်းကိုကြိုးစားခဲ့ပါတယ်အဲ့ဒါတွေကတော့ကျွန်တော်အမတ်တရားရှိရရပါကိုလုံးသူရှိနေကြည့်ဦးကြည်ဝင်းရဲ့တားဖြစ်သူကိုရန်နိုင်မှာဦးကြည်ဝင်းရဲ့ကျွမ်းကြ ဒီဝေမြန်မာပိုင်းရဲ့အတန်းအတွင်းအစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနဲ့လည်းခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။တော်တာရှင်တို့နားဆင်နေရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာလေးနေမနေ့ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ22 40 51တို့အပြင်လိုင်းလက်မီတာ190 kHz 1505တို့ကနေတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ခုဒုတိယပိုင်းနိုင်ွယ်အစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောင်းနှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာသူယုံကြည်ရစတဲ့ခဏတွေနဲ့အတူ
စီငင်ရေးတို့ဘာတို့မျိုးသားရင်ကြားစေးရေးတို့ဆိုတဲ့ဟာမျိုးတွေကိုထည့်စဉ်းစားပြီးတော့ဆောင်ရွက်မယ်လို့ပြောတာ
မြန်မာရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်တဲ့ခါမှာအပြည့်စုံကြားကြရမှာပါအခုရင်းဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းစိတ်ဝင်စားစရာတွေကိုကောင်းနှုတ်ပြီးတော့မူလအပေါ်မပြည့်ဥကြုံစံတာကတင်ပြထားပါတယ်ခင်ဗျာ
Facebook ပေါ်မှာထက် net ဆိုင်တဲ့မြန်မာပြည်ကအမုန်းစကားဆိုတဲ့ခေါင်းစဉ်နဲ့မျိုးဝင်းနိုင်ရေးတဲ့ဆောင်းပါးကို Asia Times မှာဖတ်ရပါတယ်။ Facebook CEO Mark Zuckerberg American Congress ဆင်မောက်ဆန်နိုင်ကြထွက်ဆိုပြီးတဲ့နောက်သူ့ရဲ့ယက်တီမှုခိုင်မာသွားသလို Facebook အစုရှယ်ယာလည်းဈေးတက်သွားခဲ့ပါတယ်။ Rohingya ကိစ္စနဲ့ပတ်သက်ပြီးအမုန်းစကားကို Facebook ပေါ်က24နာရီအတွင်းမဖယ်ရှားနိုင်ဘူးလားလို့အထက်လွှတ်တော်အမတ်တယောက်ကမေးတော့ Zuckerberg ကဒီတော့အဆင့်30နဲ့လှုပ်ဆောင်နေရလို့ဖြေပါရယ်မြန်မာလိုရေးထားတဲ့အမုန်းစကားတွေကိုစစ်စစ်ဖို့လူတွေဒါစီနဲ့ချီပြီးမှားထားတယ်လို့ဆိုပါရယ်တကယ်တော့မြန်မာနိုင်ငံမှာမြန်မာစကားတစ်ခုတည်းသာမကလူမျိုးစုံတိုင်းရင်းမျိုးစုံတို့ကကွဲပြားတဲ့ဘာသာစကားအမျိုးမျိုးနဲ့ပြောနေကြတာဖြစ်ပါရယ်ဒီကြမ်းတမ်းမှုမှာ hate speech အမုန်းစကားဆိုတာကိုအတိတ်ပဲဖွင့်ဖို့လဲအထောက်ခဲ့ကြပါရယ် Facebook ပေါ်မှာမြန်မာလိုရေးထားသမျှဟာအမုန်းစကားဟုတ်မဟုတ်ဆိုတာစစ်စစ်ဖို့လဲအချိန်ယူရမှာဖြစ်ပါရယ်ဒုတိယအနေနဲ့အမုန်းစကားဖယ်ရှားရေးအတွက်မြန်မာအရဖက်အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့လည်းသူကဆိုပါတယ်။ကွန်ဂရက်ကြားနိုင်မှုမတိုင်ခင်မှာပဲမြန်မာစီးကိုအရဖက်အဖွဲ့အစည်းတို့ကဇက်ကဘက်စီကိုစာရေးအကြံပြုခဲ့တယ်လို့သူကလည်းပဲအကြောင်းပြန်ကြခဲ့ပါတယ်။ကောင်းတဲ့ကိစ္စပါ။ဒါ့အပြင်အမုန်းစကားစစ်စစ်ရေးအတွက် artificial intelligence လို့ခေါ်တဲ့ဉာဏ်ကြီးအတုနဲ့ပစ္စည်းတမျိုးကိုလည်းပဲအချိန်ယူတီထွင်နေတယ်လို့ဆိုပါတယ်။ Facebook ကြောင့်မြန်မာနိုင်ငံမှာအမုန်းစကားကျန်းမာရေးဆိုတာကတော့သံပြားရှိစရာမလိုပေမဲ့ Facebook ဟာအဓိကအကြောင်းရင်းတော့မဟုတ်ပါဘူးမြန်မာနိုင်ငံဟာတခြားက pluralistic society လို့ခေါ်တဲ့မတူကွဲပြားမှုကိုစင်တွဲလက်ခံနေတဲ့လူပေါင်းတစ်ခုဖြစ်ခဲ့တယ်ဆိုတာအခုခါမှာတော့ဒဏ္ဍာရီဖြစ်သွားခဲ့ပါပြီတခြားနှုန်းကတော့အဲ့ဒီလိုအလားအလာလက္ခဏာတွေအများကြီးရှိခဲ့တာပါရန်ကုန်မြို့ကိုနမူနာကြည့်ပါရွှေကုန်းစီရီရောဆုလေစီရီရော Emmanuel Baptist Korean ဘုရားကျောင်းSt. Mary's Cathedral, Mushe Yeshua Ju Phyasiko Chang, American Apostolic Church, Bengali Sunni, Jame Bli, Magoshiya Majid Bli, Hindu Phyasiang Sahya Pyotay Shini Gawara. Yangon Takutara Swinne, Thangguya Lise Bilon, Ngaze Bilon Nidwerunga, Asha Dhrwa Chang Da Chang Dhruwe Layabbi, Asimien Pinyas Sipuyaare Bengmanji Phyapare. Dabime Sezu Nipang Miyazwa Chamine Seo Choyus Nikha, မတူကွဲပြားမှုတွေနဲ့ရှင်တွဲနေထိုင်နေတဲ့အလားအလာလက္ခဏာတွေအစင်းမြင့်လူမှုရေးသိပ္ပံဘာသာရပ်တွေဝေဖန်ဆန်းစစ်တွေးခေါ်မျှော်မြင်မှုပညာရေးစနစ်တွေကိုအလုံးဖြည့်ဆည်းပြခဲ့ပါပြီ။စင်ရနွမ်ပါပြီးဖွံ့ဖြိုးမှုမရှိတဲ့ပညာရေးစနစ်အောက်ကလူတွေဟာစင်ကြီးလုံးတရားနဲ့တွေးခေါ်မျှော်မြင်မှုအားနည်းသွားခဲ့ပါတယ်။စေအစိုးရခေတ်လွန်မှနိုင်ငံရေးသိပ္ပံလိုလူမှုရေးဘာသာရပ်တွေကိုဘွဲ့ကြိုအစင်ကစတင်သင်ကြားလာပြီးဖြစ်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံဟာမတူကွဲပြားသူတွေစင်တွဲနေထိုင်တဲ့လူပေါင်းအဖြစ်မတည်ရှိတော့ပါဘူး။ကိုယ်နဲ့မတူတာကိုခွင့်လွှတ်နားလည်နိုင်တဲ့တံပိုးပြောင်းရင်းခဲ့ပြီဖြစ်ပါတယ်။ဒါကြောင့်အမုန်းစကားတိုက်ဖြည့်ရေးကို Facebook ကလုတ်တာအပြင်မြန်မာလူထုကိုယ်တိုင်ကလည်းပဲပါဝင်ဖို့လိုအပ်ပါတယ်။အစိုးရရောပြည်သူလူထုကဝိုင်းဝန်းလုပ်ကြရမှာဖြစ်တယ်လို့ Nelson Mandela ပြောခဲ့တဲ့ကမ္ဘာကြီးကိုပြောင်းလဲဖို့အတွက်အထူးအဆုံးလက်နက်စည်းပညာရေးဖြစ်သည်ဆိုတဲ့စကားကိုလည်းမမေ့သင့်ပါဘူးလို့ရေးသားထားပါခင်ဗျာ
မြို့ဝင်းညွတ်ရေးသားထားတဲ့ဆောင်းပါးကို Asia Times ကောက်နှုတ်ပြီးတော့ဥကြုံစံသားတင်ပြတော့တာဖြစ်ပါတယ်အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြရပါမယ်မနေ့ခင်းတိုင်းနားဆင်နေကြအမေရိကန် EDN တို့အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလက်တန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ
ဒီနေ့လည်းပဲတင်ပြပေးမယ့် idiom အသုံးကတော့ Greek ဒန္တရီပုံပြင်ကဆင်းသက်လာတယ
် Achilles heel
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက A-C-H-I-L-L-E-S, Achilles. 가로 루나메 H-E-E-L, Heel 가로 치파나 피바리. 다정 스크바이트 쿨롱의 다이앳 대배 가로 아킬리스의 치파나 보신. 아킬리스 소두 가로 시유 신가루의 지부인 다만모 우트마이사 우드위고 파푸인 디자마바. 그리크 전다이마 아킬리스의 미겐 피두가 뚜땅예고 치파나 관이 가인비 스틱스 소리의 미태고 늦대카마 ရည်တည်တဲ့နေရာအလုံးမှာအာကီလီစ်ကိုဘယ်သူကမှအန်ဒီယံမပြုနိုင်တဲ့တကိုးလိုမျိုးသူမှရှိခဲ့ပါတယ်။ဒါပေမဲ့သူမိခင်လက်နဲ့ကင်ထားတဲ့ဖနောက်နေရာမှာတော့ရည်မထီးတဲ့အတွက်အဲ့ဒီတနေရာမှာတော့ထီးရင်တော့သူ့ကိုအသက်အန္တရာယ်ပြုနိုင်တာပေါ့ရှင်။ရှေးဟောင်းကဗျာဆရာကြီးဟိုမရဲ့အီလစ်ကဗျာမှာထိုဂျင်စစ်ပွဲများတွင်အာကီလီစ်ရဲ့စစ်ပွဲအောင်မြင်မှုတွေကြောင်းတန်တာယီဖွဲ့စုထားတာ fit and the Mpunang be made. Now so maro, Situji Pariska, Achilles ye, Akaakwe Mere, Chip Naku, Nyane Tinjideka, Achilles a test, Hoshungare, Dandaiba. Dajang Luduha, Belaube, Piezo, Piezo, Belaube, Anashishi, Belaube, Bedugama, Betina, so be Melule, Ludaima, Pyongyang Gwed Gweddo, she's Neva. Erago, Achilles Hildo, Yinyon Pioli Shivare.
Many people don't know this, but Henry's inability to see another person's point of view is his Achilles heel.
Lu mya ga ro mti ja bu le. Da ba mai lu Henry ye de kwe the shi de pyo nyan kwe ga ro ta cha lu ye a myin go le ma khan nai de a che ba be lu a ji be ya ba de.
Many people don't know this, but Henry's inability to see another person's point of view is his Achilles heel.
Achilles heel.
လလလာတန်းစီစဉ်တက်ဆက်တဲ့မနေ့ကင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ရရပါအခုတော့အပတ်စဉ်မြမကြီးတုံးတက်ချက်ကိုတင်ဆက်ပြပါမယ်တမရဦးဝင်းမြင့်ကမြမနှစ်တကူမိန်ကုန်းနဲ့ပတ်သက်ပြီးတော့မြမမူဝါဒကြီးရတုံးတက်သူဒေါက်တာတင်မောင်တန်းတီဝေါ်မြို့နယ်ကိုစားပြုပြည်သူ့လွှတ်တော်အမတ်ဟောင်းဦးရဲထွန်းတို့နဲ့ဦးကျော်စံသာဆွေးနွေးတုံးတက်ထားတဲ့တမရမိန်ကုန်းအကောင့်ထဲပို့
နောက်တစ်ခုကသမနာကြီးကအခုအုတ်ချုပ်ရေးနဲ့ပတ်သက်ပြီးတော့တော်တော်လေးပြောပါရဲအုတ်ချုပ်ရေးပြုပြင်ရမယ့်ကိစ္စတွေကိုပြောတယ်ဒါပေမဲ့သူကတော့အုတ်ချုပ်ရေးပိုင်းအကြီးကြီးပေါ့ညာဒါပေမဲ့နိုင်ငံရေးအချင်းအဓိကဖြစ်နေစိန်ခေါ်မှုတွေတော့သိပ်ပြောသွားတာမတွေးရဘူးလို့ဆိုရင်မှမမဟုတ်ပါဘူးအထူးသဖြင့်ကျွန်တော်ပမာဆုံးဒီနေရာမှာသတိထားမိတာတိုင်းရင်းသားတွေနဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစုနဲ့ငြိမ်းချမ်းရေးရရှိဖို့လုပ်နေတဲ့ကိစ္စဒီကိစ္စကိုဘာမှမပြောသွားတာနဲ့ပတ်သက်ပြီးတော့ဥယျာထွန်းဘယ်လိုသဘောပါလဲခင်ဗျာအဲ့ဒီကိစ္စမှာ
ဟုတ်တယ်ဗျာဒီမိန်ကုန်းထဲမှာတော့ညဉ့်ညေးကိစ္စပေါ့เนาะတိုင်းသားရေးနိုင်ရှင်တွေကိစ္စအခြေအနေနောက်ဘလို့ဟာဖြစ်မယ်ဆိုတဲ့ဥစ္စာကိုသူတိုက်ရိုက်ပြောမသွားဘူးပေါ့เนาะပြောမသွားတဲ့အခါကျတော့ဒီဟာကဒေါန်ဆန်းစုကြည်ကဥဆောင်ပြီးတော့ထောင်ရွက်နေတဲ့ကိစ္စလဲဖြစ်တဲ့အတွက်ကြောင့်မလို့သူ့အနေနဲ့ဒီကိစ္စမှာဟိုပြောလို့မတင့်တော်တာလဲပါမှာပေါ့လေသို့တော့တိုင်းသားတွေနဲ့ငញ្ញာရေးဆွေးနွေးတဲ့ကိစ္စမှာဥတည်ချက်ကတော့ဒီမိုကရေစီဖက်ဒရယ်စနစ်တည်ဆောက်ဖို့ဖြစ်တယ်ဆိုတာဒီနားလည်ထားတဲ့အတွက်ကြောင့်မလို့အခုဖွဲ့စည်းပုံအခြေခံဥပဒေတွေကနေပြီးတော့ဒီဖက်ဒရယ်စနစ်ကိုသွားနိုင်တဲ့လမ်းကြောင်းတွေပေါ့နော်တကယ်ဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့မဆန့်ကျင်တဲ့ကိစ္စတွေကိုတော့သူလောက်ကန်ထားပေးပါမယ်လောက်နိုင်သမျှလောက်ကန်ထားပေးပါမယ်လို့အချက်ပြလိုက်တယ်လို့ပဲထင်ပါတယ
်။ထပ်ထပ်ဝင်တော့ဘာမှပြောတော့ခြင်းမရှိဘူးပေါ့။ဆရာဦးတီမောင်စံကဘယ်လိုသဘောပါလဲဒီခေတ်ကြောင
်။ပထမတစ်ခုကတော့တာဝန်မိုက်ခွဲဝေမှုပေါ့နော်။ဒီဥဝင်းနဲ့တက်လာပြီးတာနဲ့ကျွန်တော်တို့တော့ဆန်းစုကြည်ယူမဲ့တာဝန်ဥဝင်းနဲ့ယူမဲ့တာဝန်ကျွန်တော်ဒီလိုကိုယ်ဝဲပြပြမြင်လို့ရသွားပြီပေါ့နော်။ဒီမိန်ကုန်းကထပ်ပြီးအတီးပြတာတော့ကျွန်တော်အဲ့လိုပဲထင်တယ်။ ဒုတိယအချက်အနေနဲ့ကတော့နိုင်ငံရေးတွေကျွန်တော်ဆောင်ရွက်တဲ့သဘောတူညီချက်တွေရပြီဆိုလို့ရှိရင်လည်း Federal Senate ကိုသွားဖို့ဆိုရင်လက်ထက်အားဖြင့်စနစ်အားဖြင့်ပြင်ဆင်ထားဖို့တို့လိမ့်မယ်လို့ထင်တယ်။ဒီဘက်ပိုင်းကနေဆရာဦးမြတ်တံပိုးလိမ့်မယ်လို့ကျွန်တော်ဒီလိုနားလည်တယ်။အဲ့ဒီမိန့်ခွန်းမှလည်းအဲ့ဒီလိုပဲတွေ့ရတယ်ထင်တယ
်။ဟုတ်ကဲ့အဲ့တော့အဲ့ဒီဟာနဲ့ဆက်ဆက်လို့ပဲပြည်တွင်းညီညာရေးမရှိသေးရင်တော့လူခွင့်ရေးတူမြင်ကောက်ွယ်ဖို့ဆောင်ရွက်မယ်။ဘာညာပြောတဲ့ဟာလည်းပဲအခက်အခဲအတဆူရှိလာပေါ့ဆရာနော်
။ဟုတ်လူခွင့်ရေးဆိုင်ရာကိစ္စကတော့ကျွန်တော်တို့စပိုင်းနဲ့ဆက်ကြတဲ့ဟာလည်းပါတယ်။ဒါအကြောင်းတစ်ကြောင်းနောက်ကြောင်းကြောင်းကဖိနှိပ်ဥချုပ်မှုအောက်မှာအကြာကြီးနေခဲ့ရတဲ့ဟာလည်းပါတယ်။အတူတူဖြင့်ကျွန်တော်တို့ကအနာသုံးအုပ်ချုပ်ရေးအောက်မှာအဖွင့်ရေးတွေခင်းမိခဲ့တာပေါ့နော်။အဲ့တော့လူခွင့်ရေးကိုကျွန်တော်တို့နားလည်တယ်ဆိုတာကပြိလိုက်ခံနေရတဲ့သဘောရနားလည်တာ။လူခွင့်ရေးရဲ့သဘောတဘာဝရနားလည်မှုမှာတော့အားနည်းနေသေးတယ်လို့ကျွန်တော်ဒီလိုပဲတွေ့ရတယ်ပေါ့နော်။ဒါကြောင့်မလို့လူခွင့်ရေးနဲ့ကိစ္စနဲ့ပတ်သက်ပြီးလို့ရှိရင်ကျွန်တော်တို့အချိန်ယူရလိမ့်မယ်လို့ကျွန်တော်ထင်တယ်။ကတားကြီးရတယ်ဒါကိုသဘောပေါက်တယ်လို့ကျွန်တော်ထင်ပါတယ်ဒီမှာပြောသွားတဲ့ကိစ္စဒီမှာဆိုတော့တော်တော်ပဲရေးကြည့်တာကအကျိုးအဖွဲ့တရားကလူခွင့်ရေးကိုအကာအကွယ်ပေးမယ်เนาะအကာအကွယ်ပေးဖို့အတွက်အမှတ်ပြန်ချက်ပေးတယ်ဆိုတာကဒါတော်တော်ပြီးရေးကြည့်ပါတယ်အထူးသဖြင့်လူခွင့်ရေးနဲ့ပတ်သက်တဲ့ကိစ္စတွေဆိုလို့ရှိရင်အထူးသဖြင့်ကျွန်တော်တို့ရခိုင်ကိစ္စပေါ့လေအခုနိုင်ငံတကာနဲ့ပတ်သက်တာဆိုလို့ရှိရင
်ဟုတ်ကဲ့
ဒါဆိုလို့ရှိရင်အစိုးရရဲ့မူဝါဒနဲ့ဒေါအောင်ဆန်းစုကြည်ရဲ့သဘောထားကိုကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့ဖွဲ့စည်းထားတဲ့ဥပဒေအရကော်မရှင်ရဲ့တင်ပြချက်တွေပေါ့နော်သူရဲ့အကြံပြုချက်တွေကျွန်တော်တို့လှမ်းကြည့်ဖို့လိုအပ်တယ်ကြာအဲ့ဒါကမှခေါင်းဆောင်ပိုင်းရဲ့တကယ်လူခွင့်ရေးဆိုင်ရာရည်တည်ချက်ကိုတွေ့ရတယ်လို့ထင်တယ်အဲ့ဒါဒီကနိုင်ငံတကာလည်းလက်ခံထားတာဖြစ်တဲ့အတွက်ကြောင့်မလို့နော်ဒီကြီးကအားရှင်မကွဲဘူးဒါပေမဲ့လက်တွေ့ဆောင်ရွက်ချက်တွေနဲ့လက်တွေ့လှုပ်ဆောင်နေရတာတော့စောစောကပြောခဲ့တဲ့ကျွန်တော်တို့အကန့်အသတ်တွေကြောင့်ခေါင်းဆောင်တွေမှာအခက်အခဲတွေရှိနေတုံးပဲလို့ကျွန်တော်ထင်တယ်။အဲ့ဒါကမြန်မာနိုင်ငံအနေနဲ့ရုန်းကန်ရမယ့်လက်တွေတစ်ခုပါပဲ
။ဟုတ်ကဲ့။ဒီတော့အဲ့ဒီတော့အဲ့ဒီမင်းကောင်းကအဓိကသမ္မတကြီးပြောတဲ့အထက်မှာကျွန်းချုံပြီးတော့ကြည့်မယ်ဆိုရင်တည်ငြိမ်မှုလည်းရှိစေအပြောင်းလဲတွေလည်းဖြစ်စေဆွဲသဘောမျိုးနဲ့လုပ်မယ်ဆိုတော့ပြောတော့ပါတယ်။ဆိုတော့အပြောင်းလဲတော့လုပ်မယ်ဒါပေမဲ့တည်ငြိမ်မှုရှိဖို့ကအဓိကအခြေခံ condition အခြေခံလွတ်ချက်ဖြစ်နေတာပေါ့ဗျာအဲ့တော့တည်ငြိမ်မှုဆိုတာစောစောကပြောတဲ့လူခွင့်ရေးကိစ္စတွေညဉ့်ဉျေးရေးကိစ္စတွေဆိုတော့အဲ့ဒီဟာစီမလုံနိုင်မဲ့သဘောဆိုပြီးပြောသွားတာဖြစ်တယ်ဆိုတော့တည်ငြိမ်မှုရရှိရဖို့အရေးကြီးတာပေါ့အဲ့ဒီကိစ္စကိုဘယ်လိုလုံနိုင်လိမ့်မယ်လို့ထင်ပါလားတည်ငြိမ်မှုအပြည့်အဝရရှိအောင်ဆောင်ရွက်နိုင်လိမ့်မယ်ထင်ပါလားရေတော့
အဲ့ဒီပြောကြားချက်နဲ့ပတ်သက်ပြီးတော့သူပြောတာမရှင်းမှုဖြစ်နေတယ်ဒီမိခွန်းရဲ့နောက်ဆုံးအပိုင်းမှာပါတယ်ဒီမိုကရေစီဖက်ဒရယ်စနစ်ကိုသွားဖို့အတွက်ဖွဲ့စည်းပုံအခြေခံဥပဒေကဆွံ့ပြူထားတဲ့အတိုင်းဘ ഹു ထုတ်ကင်မှုတွေချော့ချရေးကိစ္စတွေကိုဆောင်ရွက်သွားပါမယ်ဆိုတဲ့ဟာကိုပြောပြီးတဲ့နောက်ပိုင်းမှာဒီကိစ္စကိုပြောတာဖြစ်တဲ့အခါကျတော့ဒီမိုကရေစီဖက်ဒရယ်စနစ်ပြည်တင်အောင်လုပ်မဲ့ကိစ္စကိုရည်ညွှန်းတာလားဓမ္မမဟုတ်သူအထက်ကပြောခဲ့တဲ့အဲတရားရေးမှန်တိုင်းစက်မှတ်ဖို့တို့အကျင့်ပြည့်ခြားစားမှုတိုက်ဖြတ်ရေးတို့အဲနောက်ကျန်တဲ့ကိစ္စတွေပေါ့လေအားလုံးကိုခြုံပြီးတော့အဲ့ဒီဟာတွေကိုဆောင်ရွက်တဲ့နေရာမှာပြည်ငင်းရေးနဲ့ညီညာရေးအတွက်ကိုဟိုအဓိကအမှုဖြစ်နေချမ်းမှချမ်းမယ်ဆိုပြီးတော့ပြောတာလားမရှင်းမှုဖြစ်နေတယ်တကယ်လို့ဒီဒီမိုကရေစီဖက်ဒရယ်စနစ်ကိုသွားဖို့အတွက်ဘိုလ်ချုပ်တိုင်မှုတွေရှင်းချဖို့ကိစ္စကိုရည်ရွယ်ပြီးတော့ပြောတယ်ဆိုလို့ရှိရင်တော့သူကအချိန်နဲ့အချိန်အခါကိုကြည့်ပြီးတော့ဒါဖြစ်ပြင်ဖြစ်တဲ့ဘိုလ်ချုပ်ကံမှုတွေရှင်းချသွားမယ်တည်ငြိမ်ရေးကိုအဓိကစဉ်းစားအလေးထားစဉ်းစားပေးမယ်လို့အဲ့လိုနားလည်ရပါတယ်အဲ့ဒါဆိုရင်တော့စိတ်ကြံနာမရှိဘူးလို့ထင်ပါတယ်ဒါပေမဲ့လို့တရားရေးမှန်တိုင်းကြန့်ခိုင်စေဖို့ကိစ္စတွေအကျင့်ပြတ်ခြားစားမှုပပျောက်ရေးကိစ္စတွေဘူးရစီဝါပြဿနာတွေအဓိကကိစ္စတွေကိုအောင်မြင်အောင်ဆောင်ရွက်တဲ့နေရာမှာကျွန်တော်တို့ခုနတည်ငြိမ်ရေးတို့ဘာတို့မျိုးသားရင်ကြားစေရေးတို့ဆိုတဲ့ဟာမျိုးတွေကိုထည့်စဉ်းစားပြီးတော့ဆောင်ရွက်မယ်လို့ပြောတာဆိုရင်တော့ဒီနေရာမှာပြဿနာရှိတယ်လို့ကျွန်တော်မြင်တယ်မျိုးသားရင်ကြားစေရေးဆိုတာကအရင်ဖြစ်ခဲ့တဲ့ပြဿနာတွေနဲ့ပဲပတ်သက်တယ်ဒီနောက်ပိုင်းဖြစ်တဲ့ကိစ္စတွေကတော့ဥပဒေအရပဲဥပဒေကို
ဟုတ်ပြကျူးလွန်လို့ရှင်လူတွေမဆိုကြောသားရင်သားမခွဲကြပဲနဲ့အရေးယူရမှာပဲဖြစ်တယ်ဆိုတာကိုတာဝန်ပတ်သက်တဲ့လူတိုင်းပေါ့နော်အဓိကကောင်းဆောင်နေဖြစ်တဲ့ကတော့အောင်ဆန်းစုကြည်ရောတာဝန်ဦးကြီးချုပ်ကနော်သမရာရောအားလုံးကချင်းလင်းလင်းပြပြတာတာရှိလို့လို့ရဲ့
ဟုတ်ကဲ့
ဒါကြောင့်မို့လို့ကျွန်တော်အနေနဲ့ကတော့နောက်ဆုံးပြောတဲ့အပိုင်းဟာမုဂလိဖရဲစနစ်ကိုတွားဖို့အတွက်အခြေ ဖြစ်ပါစေလို့အဲကျွန်တော်တော့ဆုတောင်းနေမိတယ်ဒီလိုမဟုတ်ဘူးဆိုလို့ရှိရင်တော့အခက်တာပြောခဲ့တဲ့ဟာတွေကကျွန်တော်ထင်တယ်စိတ်ပြီးတော့ဟိုအားမရှိဘူးပေါ့နော်သူပြောတဲ့အောင်မြင်အောင်တောင်းထက်ဖော်မယ်ဆောင်ရွက်မယ်ဆိုတာတွေကအဲအဲ့နောက်ဆုံးပြောလိုက်တဲ့ clause ကြောင့်နော်ဒီစကားပိုက်ကြောင့
်ပြောသွားလို
့စိတ်အားမရှိတော့ဒီဖြစ်သွားမှာပြောပါတယ
်ဆရာဦးတင်မောင်သားရဲ့ဒီညမှာသုံးသပ်ပေါင်
းဟိုကျွန်တော်ယူဆတာကတော့ရိုးရိုးလေးထင်ပါတယ်အဲကြောင့်လဲဆိုရင်အဖွဲ့အစည်းတစ်ခုပဲဖြစ်ဖြစ်ဒုတိယပဲဖြစ်ဖြစ်နိုင်ငံတစ်နိုင်ငံပဲဖြစ်ဖြစ်အပြောင်းလဲတစ်ခုကိုသွားပြီဆိုလို့ရှိရင်အများအားချိန်ရတဲ့အကြောင်းပြန်တစ်ခုရှိတယ်အခုကတည်ငြိမ်ရေးဖြစ်တယ်အခုကအပြောင်းလဲဖြစ်တယ်အပြောင်းလဲတဲ့တင်လိုက်လို့ရှိရင်တည်ငြိမ်ရေးပြတ်ကြတယ်ကတောင်ကတောင်ကင်းနေဖြစ်တယ်အဲ့ဒီကတောင်ကင်းနေဖြစ်တာကအပြောင်းလဲပေါ်မှာပြန်ပြီးတက်ရောက်မှုရှိတယ်ဒါကြောင့်အပြောင်းလဲကမပေါက်ပြန်ဘူးအကြိုင်ထဲမှာပဲတည်ငြိမ်ရေးကိုမဲတင်လို့ရှိရင်လည်းအပြောင်းလဲကမဖြစ်ဘူးဆိုတဲ့အခါကျတော့အဲ့ဒီဟန်ချက်ကိုအများအားဆုံးဖြတ်ချက်ချတဲ့သူတွေကဒါချိန်ကြီးရပါတယ်ကျွန်တော်ထင်တော့အဲ့ဒီသဘောပဲထင်တယ်ပြီးတော့အမိန်ကုန်းမှလည်းကျွန်တော်မှတ်မိတော့ဆိုလို့ရှိရင်တော့ပြည်ပြောင်းတဲ့လုပ်ငန်းစဉ်တွေကိုလုပ်တဲ့အခါမှာလိုက်နာမယ့်အခြေခံမူလို့သူကအဲ့ဒီစကားကိုထည့်ပြောတယ်ပြောတဲ့အခါကျပြည်ပြောင်းတဲ့လုပ်ငန်းစဉ်ဆိုတော့အထက်မှာပြောတာကစောစောကဤခဲ့တဲ့ပထမဦးဆုံးမိန်ကုန်းမှပြောခဲ့တဲ့အချက်၈ချက်နဲ့တပ်ပတယ်နံပါတ်၁ပြောကြရမြားဦးစတပရာကြီးပြောကြရမြားဒီတဲမှာနိုင်ငံရေးနဲ့ပတ်သက်တဲ့အချက်တွေကိုသူမပြောပါဘူးနိုင်ငံရေးနဲ့ပတ်သက်တဲ့အချက်တွေကိုလည်းမပြောပါဘူးဒါကြောင့်မို့အဲ့ဒီမိန်ကုန်းကိုနိုင်ငံရေးနဲ့ငြိမ်းချမ်းရေးစီဆွဲဆန့်ပြီးတော့ယူမယ်ဆိုလို့ရှိရင်တော့ကျွန်တော်ထင်တယ်အကောက်ယူနည်းနည်းများလွဲချော်သွားနိုင်မလားလို့ကျွန်တော်အဲ့လိုပဲထင်တယ်ပြောရဲဘိုလ်ချုပ်ကွယ်မှုချော့ချရေးဆိုတာကလည်းစောစောကလုံနေတဲ့ပြည်ပြင်ကြောင်းတဲ့လုပ်ငန်းတွေလုပ်ရင်ကိုဘိုလ်ချုပ်ကွယ်မှုအများကြီးရှိသေးတယ်ဥပမာအားဖြင့်အချက်နံပါတ်6မှာဖြစ်တဲ့ပြည်သူဘန္တာစီမံခန့်ခွဲစနစ်လိုဟာမျိုးမှာဘိုလ်ချုပ်ကွယ်မှုတွေအများကြီးရှိတယ်။အော်နေရာပြီးကျွန်တော်နေရာကိစ္စတွေမှာလည်းဘိုလ်ချုပ်ကွယ်မှုတွေအများကြီးရှိတယ်။အဲ့တော့ဒါတွေကိုညွှန်းညွှန်းပြီးပြောတာလို့ကျွန်တော်ထင်တယ်။ကျွန်တော်ဖတ်ကြည့်တာတော့အဲ့ဒီလိုပဲသဘောပေါက်ပါတယ်။နိုင်ငံရေးနဲ့ငြိမ်းချမ်းရေးကိစ္စကတော့သောသာစုကြည်ရဲ့ပြောလိမ့်မယ်လို့ကျွန်တ
ော်ဦးကျော်စံကဒီလိုတစ်ချက်တည်းမြမကြီးသုံးသက်ချက်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့နောက်အပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်အစီအစဉ်ကိုနားဆင်ရပါမယ်ဒီတစ်ပတ်မှာတော့ Fulbright ပညာသင်ဆုရပြီးတော့ American ပြည်ထောင်စု SID Graduate Institute မှာနိုင်ငံတကာရေရှည်ဖွံ့ဖြိုးတိုးတက်မှုဆိုင်ရာမဟာဘွဲ့တင်နန်းတက်ရောက်နေတဲ့ကိုဆိုင်အောင်သိန်းဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ရပါမယ်မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်
အလုံးမဲ့မိသားပါကျွန်တော်ယုံကြည်တဲ့အရာတစ်ခုကတော့အလုံးပါဝင်ရေး inclusion ပဲဖြစ်ပါတယ်ကျွန်တော်တို့လူအတိုင်းဝိုင်းတစ်ခုအနေနဲ့ပုံပြီးငင်းချမ်းဖို့စီးပွားရေးအရာလူမှုရေးအရာပုံပဖွံ့ဖြိုးတိုးတက်ဖို့ဆိုလို့ရှိရင်ခွဲခြားဆက်ဆံမှုတွေကင်းစင်ပြီးတော့အလုံးပါဝင်ဖို့အရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်အတိအမှန်မပြုတ်တာခွဲခြားဆက်ဆံတာဖိနှိပ်တာစတဲ့အရာတွေဟာပฏิပက္ခဖြစ်ပွားရခြင်းရဲ့အကြောင်းရင်းတစ်ခုပဲလို့ကျွန်တော်မြင်ပါတယ်ခွကျက်ဆက်ဆန်တာဟာဘသူ့ကိုမှအကျိုးမဖြစ်စေပါဘူးခွကျက်ဆက်ဆန်တဲ့သူရောခွကျက်ဆက်ဆန်ခံရတဲ့သူအပေါ်မှာရောရေရှည်မှာဆိုလို့ရှိရင်ဆိုးကျိုးတွေပဲရစေပါတယ်တရားမျှတမှုကိုလူတိုင်းလိုချင်ကြတယ်မတရားမှုကိုဘသူ့မှမလိုချင်ကြပါဘူးလူမှုရေးရတရားမျှတမှုရှိအောင်လှုပ်ဆောင်တဲ့အခါမှာလူတွေအလုံးရဲ့ပူးပေါင်းပါဝင်မှုလိုအပ်ပါတယ်ပူးပေါင်းပါဝင်မှုဖြစ်စင်မှာလဲဒီမိုကရေစီစံဖို့လိုအပ်တယ်လို့လူသားတွေရဲ့မတူကွဲပြားမှုတွေကိုလည်းလေးစားဖို့လိုအပ်မယ်လို့ကျွန်တော်ထင်ပါတယ်မတူကွဲပြားမှုဆိုတာကတော့လူမျိုးတိုင်းရင်းသားယဉ်ကျေးမှုဘာသာစကားနိုင်ငံသားအသက်အရွယ်ကြားမှစွမ်းဆောင်ရည်ဆိုင်ရာဘာသာရေးဆိုင်ရာကျင့်ကြံအားထုတ်မှုစင်ရဲချမ်းသာမှုနိုင်ငံရေးစသဖြင့်မတူကွဲပြားမှုအလုံးကိုဆွလို့ပါတယ် inclusive ဖြစ်ဖို့ဆိုလို့ရှိရင်အပြောလွယ်တယ်လို့လက်တွေ့လှုပ်ဆောင်ဖို့တော်တော်ခဲရင်ပါတယ်ဒါပေမဲ့တကယ်လို့ကိုကဒီဟာကိုယုံကြည်ရယ်တန်ဖိုးထားတယ်ဆိုလို့ရှိရင်လှုပ်ဆောင်နိုင်ဖို့နည်းလမ်းတွေကိုရှာကြံရမှာပါပထမဆုံးအနေနဲ့ကိုကိုယ်တိုင်ကနေစရမယ်လို့ထင်ပါတယ်ပြီးတော့မှကိုယ့်ရဲ့မိသားစုကိုယ့်ရဲ့တိုင်းဝိုင်း Koya Poesi, Koya Nangan, Satapin, Losan Doya Melo, Timare, Lupoko to Uche and Nene Biame Solution. Self awareness, self conscious, Shipolo Apare, Kokoko Ayin the Dita Mipolo Ame Timare, Upama Goya Dueko, Goya Pioso, Goya Losa Muduha, Belupoko, Belumio, Belu Poesi go Quacha, Sasami Nidale, Belumio de Botari, Shini de Lesura, Amena Sansi Nipolo Valime. ကိုယ်ကိုယ်တိုင်ကမတူကွဲပြားမှုကိုလက်ခံပါတယ်ဆိုပြီးလက်တွေ့အလုံးမှာကြတော့တွားပြီးခွဲခြားဆက်ဆံမိနေတတ်တာမျိုးဖြစ်တတ်ပါတယ်ဒါတွေကိုသတိထားမိဖို့အရေးကြီးပါတယ်မတူကွဲပြားမှုကိုလက်ခံနိုင်ဖို့ဆိုလို့ရှိရင်ကျွန်တော်ထင်တယ်ကိုယ်နဲ့မတူကွဲပြားမှုတွေရှိရလူတွေနဲ့စကားပြောကြည့်မှတီးတွေ့ဆက်ဆံမှသူတို့ရဲ့ယဉ်ကျေးမှုရှိရလူတွေပေါ်စာနာနားလည်နိုင်ပြီးတော့အတူရှင်သွဲနေထိုင တယ်။နောက်တစ်ဆင့်တက်မယ်ဆိုလို့ရှိရင်ကိုယ့်ရဲ့မိသားစုအဖွဲ့ဝင်တွေကိုလည်း self awareness ရှိဖို့ intercultural sensitivity ရှိဖို့နောက်တခြားကိုယ်နဲ့မတူတဲ့လူမျိုးတိုင်းရင်းသားယဉ်ကျေးမှုရှိသူတွေနဲ့အတူရှင်သွဲနေတဲ့တွားနိုင်ဖို့အရေးကြီးရဆိုတာကိုလည်းတက်တွင်းပညာပေးသွားရမယ်ထင်ပါတယ်။organization အနေနဲ့ကြည့်မယ်ဆိုလို့ရှိရင်လည်းကိုယ့်ဖွဲ့စည်းရေးထဲမှာမတူကွဲပြားမှုတွေအားလုံးကိုတတ်နိုင်လမြပါဝင်နိုင်အောင်စူးစမ်းတင်တယ်လို့ကျွန်တော်ထင်ပါတယ်။ဥပမာကိုယ့်ဖွဲ့စည်းအနေနဲ့လှုပ်ဆောင်မဲ့အစီအစဉ်တွေကိုဒီဇိုင်းဆွဲပြီးစီမံခန့်ခွဲအကောင့်တွေပေါ်တဲ့အခါမှာအားလုံးပါဝင်ရေးကိုအဓိကထားပြီးဘယ်လိုစဉ်းစားမလဲ။အဖွဲ့စည်းဆိုင်ရာမူဝါဒအတွက်ဆုံးဖြတ်ချက်ချတဲ့အခါမတူညီတဲ့အတွေ့အခေါ်မတူညီတဲ့သဘောထားအမြင်တွေကိုဘယ်လိုပုံစံမျိုးနဲ့ထည့်သွင်းစဉ်းစားရမယ်ဆိုတာအဖွဲ့အစည်းထဲမှာချမှတ်ထားဖို့လိုအပ်မယ်လို့ထင်ပါတယ်။နောက်ဆုံးအနေနဲ့ကိုယ့်ကိုယ်ကိုကိုယ်တိုင်ဝိုင်းကိုယ့်အဖွဲ့အစည်းကိုယ့်နိုင်ငံကိုပုံပြီးဖွံ့ဖြိုးတိုးတက်ဖို့ငြင်းချမ်းဖို့အတူတကွဖန်တီးကြတဲ့အခါမှာအားလုံးပါဝင်ရေးမှုကိုလက်တွေ့ကျင့်သုံးအကောင့်တွေဖော်မယ်ဆိုလို့ရှိရင်ကောင်းမွန်တဲ့လူအတိုင်းအဝန်တစ်ခုကိုကျွန်တော်တို့ပိုင်ဆိုင်နိုင်ကြလိမ့်မယ်လို့ယုံကြည်ပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါနော်။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
တော့အမေရိကန်ပြည်ထောင်စုမှာနိုင်ငံတကာရေရှည်ဖွံ့ဖြိုးတိုးတက်မှုဆိုင်ရာမဟာဘွဲ့တင်နန်းတက်ရောက်နေတဲ့ကိုဆိုင်အောင်သိန်းရဲ့ယုံကြည်ရာကိုနားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။ဓာတ်ရုပ်လက်နက်တွေအသုံးပြမှုကိုတီးခတ်မှာမဟုတ်ဘူးလို့ Syria သမ္မတ Bashar al-Assad နဲ့အတူအားပေးထောက်ခံနေတဲ့ Russia နဲ့ Iran နိုင်ငံတွေကို American ပြည်ထောင်စုနဲ့မဟာမိတ်တွေဖြစ်တဲ့ Britain ပြင်သစ်တို့ကပြက်ပြက်သားသားပဲတတိပေးခဲ့ပါတယ်။လုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်၅နိုင်ငံတွေက American Britain နဲ့ပြင်သစ်၃နိုင်ငံပူးပေါင်းပြီးတက်ညီလက်ညီနဲ့ Syria မှာရှိနေတဲ့ဓာတ်ရုပ်လက်နက်တွေထုတ်လုပ်နေတဲ့နေရာတွေကိုတိတိကျကျထိမှန်အောင်ဒုံးကျည်တွေနဲ့ဒရက်ဆက်ပြစ်လွတ်တိုက်ခိုက်ခဲ့ပါတယ်။အဲ့ဒီလိုတိုက်ခိုက်ရမှာမြို့တော်ဒမတ်စကတ်နားမှာရှိနေတဲ့ဓာတုနဲ့ဇီဝနည်းပညာစစ်ပွဲတွေအတွက်စမ်းသပ်မှုတွေလုပ်ခဲ့တဲ့တိတ်ပံသူတည်တနာလုပ်ငန်းအဆောက်အုံအပါအဝင် Homes မြို့မှာရှိတဲ့ဓာတုလက်နက်စွန့်ပစ်ပစ္စည်းတွေတူလောင်ထားတဲ့အဆောက်အုံအပြင်အဲ့ဒီမြို့နားမှာရှိနေတဲ့အရေးပါတဲ့ဓာတုလက်နက်ပစ္စည်းကရိယာတွေတူလောင်ထားတဲ့အဆောက်အုံနေရာတွေလည်းပါဝင်ပါတယ်။ဒုံးကျည်တွေနဲ့ပြစ်လွတ်တိုက်ခိုက်ရတဲ့ရည်ရွယ်ချက်ကအဆက်အနေနဲ့ကိုယ့်ရဲ့ပြည်သူတွေကိုပြစ်မှတ်ထားပြီးအကြိမ်ကြိမ်ဓာတ်ရုပ်လက်နဲ့အသုံးပြုတိုက်ခိုက်တာကိုကန့်သက်တားမြစ်ဖို့ဖြစ်ပါတယ်။ဒါအပြင်ဓာတ်ရုပ်လက်နဲ့အသုံးပြုမှုကိုလွန်ခဲ့တဲ့10နှစ်ခေတ်ကနိုင်ငံတကာဥပဒေအရတားမြစ်ထားပေမဲ့ပိုးပြီးတိုးပွားလာနေတာကိုဟန်တားဖို့ဖြစ်ပါတယ်။အမေရိကန်နဲ့မဟာမိတ်တွေဟာသူတို့ရဲ့တိုက်ခိုက်မှုမှာအရက်သားတွေနဲ့နိုင်ငံခြားသားတွေတိုက်ခိုက်မှုမရှိအောင်အထူးသတိထားဂီယူတဆိုင်နဲ့ရှောင်ကျဉ်ခဲ့ပါတယ်။အာဆီယံရဲ့ဓာတ်ရုပ်လက်နက်အသုံးပြုမှုအတွက်အခုလိုအမေရိကန်ဘက်ကတုံ့ပြန်တိုက်ခိုက်မှုဟာဒုတိယအကြိမ်မြောက်ဖြစ်ပါတယ်။2019ဧပြီလမှာကန်ရှိတ်ဟွန်ရွာကိုအာဆက်ကနေဓာတ်ရုပ်လက်နက်နဲ့တိုက်ခိုက်တုန်းကအမေရိကန်ဘက်ကပထမဆုံးအကြိမ်တုံ့ပြန်တိုက်ခိုက်ခဲ့ပါတယ်။ဒါပေမဲ့အခုဧပြီလ13ရက်နေ့ကမဟာမိတ်တွေနဲ့ပူးပေါင်းပြီးဆီးရီးယားကိုတိုက်ခိုက်တာကတော့ပထမအကြိမ်ထက်နှစ်ဆလောက်ကြီးမားပါတယ်။သမ္မတဒေါ်နယ်ထရန့်ကအမေရိကန်ပြည်သူတွေကိုမိကွန်းပြောကြားရမှာဧပြီလ9ရက်နေ့ကဒိုမာမြို့ကိုနောက်ထပ်ဓာတ်ရုပ်လက်နက်နဲ့တိုက်ခိုက်မှုအပါအဝင်ဆီးရီးယားအစိုးရတိုက်ခိုက်မှုကြောင့်တေဆုံးခဲ့ရတဲ့အဖြစ်အပျက်တွေနဲ့ပတ်သက်လို့အခုလိုပြောကြားခဲ့ပါတယ်
။ The evil
and the despicable attack.
So ya bi sat sok phwe kaung ne tak khan mu ri jaw mi kin pha kin ni ne mwe kin sa khle ri a lun na jin ne wedana ri khan sa ya bi atet shi bo khet khe si ga da ba da ri ha lu jaw ye a pyu mu mho be so ya la de trait san ta da pyu mu chu lo na ri phit ba de
da pye ya zwit ta a set so ya ko lat net pisi ri da ma ka ngwe chi a ya ba pan po ni de iran ne russia a so ya ko le tamara trump ga akhu lu tadi pi ga ba de
To Iran and to Russia, I ask.
A bit me amusa amusa me dene. Clearly, sulai junai tapya nidure ne pounden lure nengani ipi. Tama kamla lu Iran and Russia gu jeno mila chimare.
Darula netri atongpyu ra tholo da. Tiawe da rigu, nengne damne daha. American bihaozu dwe, alun ye pare longjong yi keisap chitelu tamra tramga. Ali taap yonge bare. Ibrala satong yani ka, jite, bintene, American lu bubaumi, Syria gu daikai muha. Tegegu, mangan gamone lo yep chitelu le, tamra ga, pyo jage bare shi.
American soya ye dabora mene go tempia lu piba vi.
ခု နား ဆင် ခဲ့ ရ တာ က တော့ အမေရိကန် အစိုးရ ရဲ့ သဘောထား အမြင်သာ ဖြစ် ပြီး VOA အဝတ် မဟုတ် ကြောင်း ထပ်မံ ပြီး တော့ အတည်ပြု အပ် ပါတယ် ခင်ဗျာ VOA အမေရိကန် အတန်ကနေ ကြာတာ ပရင်း နေ နှစ်ဖက် အခု လက်ရှိ ထုတ်လင်း ပေး နေ တဲ့ တနအီးစာ အစီအစဉ် ကို မနက် 8 နာရီ က နေ 9 နာရီ ထိ လိုင်း 2 မီတာ 16 19 နဲ့ 24 တို့ က နေ ပြန်လည် ပြီး တော့ ထုတ်လင်း ပေး တော့ မှာ ဖြစ် ပါတယ် VOA ရဲ့ Radio ထုတ်လင်း ချက် တွေ ကို Facebook စာမျက်နှာ ဖြစ် တဲ့ VOA Burmese News နဲ့ Internet Website ဖြစ် တဲ့ burmese.voanews.com လို့ မှာ လည်း
နားဆင်နိုင်ကြပါလိမ့်ခင်ဗျာ။ဗီအိုအီမြန်မာပိုင်းရဲ့ကြာတာသတင်းနေ့မနက်ခင်းအစီအစဉ်လေးကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးတက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ။အီရန်နိုင်ငံနျူကလ িয়ার လက်နက်ထုတ်လုပ်တာမျိုးမလုပ်နိုင်အောင်ကန့်သတ်ထားတဲ့နိုင်ငံတကာသဘောတူစာချုပ်ကလည်းအမေရိကန်ပြည်ထောင်စုနှုတ်ထွက်မတော်ဘူးအတွက်ပြင်းထန်သမ္မတအီမန်နျူအယ်မက်ခရွန်ကအမေရိကန်လွှတ်တော်အမတ်တွေကိုဗိုလ်တဖူးနေမှာတိုက်တွန်းပြောဆိုလိုက်ပါတယ်။အီရန်နိုင်ငံဟာဗရောမှနျူကလ িয়ার လက်ခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့ဆိုရဲဆွဆွဲချက်တွေကိုအမေရိကန်အစိုးရကအပြင်းထန်စုံစမ်းစစ်ဆင်နေပါတယ်။အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေမှာရိုဟင်ဂျာအမျိုးသားအမျိုးသမီးတထောင်ကျော်ကိုတွစ်ဆုံမေးမြန်းပြီးပြီးလို့အမေရိကန်တာဝန်ရှိသူနှစ်ဦးကပြောတဲ့အကြောင်းရိုက်ဂျာသတင်းမှာဖော်ပြပါတယ်။အဲဒီအချိန်မှာမြန်မာစစ်တပ်ကကျူးလွန်တဲ့တပ်ဖြ ကြံပေးပုဂ္ဂိုလ်ဖြစ်နေဂျာမနီဆိုင်ရာဆွစ်ဇာလန်တန်မတ်ကြီးကိုအမည်စင်းတင်သွင်းခန့်ဖို့လုပ်နေတယ်လို့ကုလသမဂ္ဂသတင်းရက်ွက်ကိုကိုကာဘီရိုက်ဂျာစ်သတင်းမှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကနေမနစ်ကဩဂုတ်လအကြမ်းဖက်မှုတွေနောက်ပိုင်းစစ်တပ်ရဲ့နေနေရှင်းနေမှုကြောင့်အင်းကြီးချင်းဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးတဲ့ရွန်ဂျာဒုက္ခတဲ့ခုနှစ်သိန်းရဲ့အရေးနဲ့ပတ်သက်ပြီးကူညီဖြေရှာပေးဖို့ကုလသမဂ္ဂကအထူးအစာပေးတဲ့အနေနဲ့အတွင်းမှုချက်ကိုကုလသမဂ္ဂထွေထွေညီလံခံကနေအထူးကိုယ်စားလှယ်တယောက်ခန့်ဖို့အပန်ကြားခဲ့တာပ
ါ ထစ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာတော်တာဖြစ်ပါတယ်ခင်ဗျာအခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုကျော်ကျော်သိမ်းဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျင်မီခုတ်ဖြစ်ပါတယ်။ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လိုက်တဲ့အစီအစဉ်ကိုလိုင်းဒိုမီတာ16 19နဲ့25ဒုကနေအတန်လွှင့်ပေးမှဖြစ်ပါတယ်။ VOE ကိုနားဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာ။ကဘာအနှံ့ကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ကျွန်တော်ဆက်မိုးရပါခင်ဗျာ
This program has come to you from the Voice of America, Washington.